Welcome to the Voice of America in Burmese.
မင်္ဂလာမနက်ခင်းပါရှင်ဝါရှင်တန်မြို့တော် VOA American အတန်းကနေအောက်တိုဘာလ25ရက်ဗုဒ္ဓဘုရင့်နေ့နဲ့ခင်းအစီအစဉ်ကိုမြန်မာစံတော်ချိန်မနက်6နာရီကနေ9နာရီထိလိုင်းဒိုမီတာ32 40 49ရုပ်ကနေဓာတ်ရိုက်ထုတ်လွှင့်သွားမှာပါရှင်စမအင်ဂျင်နိုင်ပ
ါမင်္ဂလာမနက်ခင်းပါခင်ဗျာကျွန်တော်ကတော့ဇောင်းလိုက်ပါဒီပြည်မှာထူးခြားတဲ့သတင်းတွေကတော့သမ္မတထရမ့်ဟာအခွန်လျှော့ချရေးအစီအစဉ်အတွက် Republicanလွတ်တော်အမတ်တွေနဲ့တွေ့ဆုံဆွေးနွေးခဲ့ပါတယ်ပါကစ္စတန်အနေနဲ့အကြမ်းဖက်မှုတပ်ဖြတ်ရေးလုပ်ငန်းတွေကိုတိုးမြှင့်လှုပ်ဆောင်ဖို့အမေရိကန်နိုင်ငံရဲ့ဝန်ကြီးကတောင်းဆိုလိုက်ပါတယ်ရိုဟင်ဂျာတွေအပေါ်လူမျိုးရုံးတုတ်တင်မှုပြုလုပ်ခြင်းဟုတ်မဟုတ်ဆိုတဲ့အပေါ်အမေရိကန်လွတ်တော်ကြားနာပွဲမှာဆွေးနွေးခဲ့ကြပါတယ်ဒီလိုထူးခြားတဲ့သတင်းတွေကိုကိုကြောင်လင်းနဲ့အတူတင်ပြပေးသွားမှာပါခင်ဗျာ
ကောင်းပါပြီရှင်သတင်းစီစဉ်နောက်ပိုင်းမှာလည်းမနစ်အင်ကာနေကအမေရိကန်အထက်လွတ်တော်နိုင်ငံသားရေးရာကော်မတီမှပြုလုပ်တဲ့မြမအရေးကြားနာပွဲအသေးစိတ်ကိုကြားဖို့ရှိပါတယ်
This is ethnic cleansing.I know that the administration is evaluating that as we are holding
ဒါကတော့ဒီမိုကရက်ထက်လွတ်တော်မဲ့ဘန်ကာတင်ကနေပြီးတော့ဒီရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုအခြေအနေဖြစ်တယ်ဆိုတဲ့အကြောင်းအတိအလင်းထုတ်ဖော်ပြောကြားသွားတာဖြစ်ပါတယ်အသေးစိတ်ကိုသတင်းအစီအစဉ်နောက်ပိုင်းမှာကြားမှာပါဒါအပြင်ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေကြားခံစားနေရမှုတွေအကြမ်းဖက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်တွေအားလုံးကိုအရေးယူတန်ခတ်မှုတွေလှုပ်ဆောင်မှာဖြစ်ကြောင်းအမေရိကန်နိုင်ငံသားရေးဌာနကလည်းပြောကြားလိုက်တာကိုလည်းတင်ပြပေးဖို့ရှိပါတယ်။အခုတော့နိုင်ငံတကာသတင်းတွေကိုအရင်ဆုံးကိုစောဝင်းလိုင်နဲ့ကိုကျောင်းလင်းတို့ကပြောပြပါအောင်ရှင
်။သမ္မတဒေါ်နယ်ထရမ့်ဟာသူ့ရဲ့ကော်ပိုရေးရှင်းကြီးတွေနဲ့အလဲအလတ်လူတန်းစားတွေအပေါ်အခွန်ကောက်ခံမှုရှော့ချမဲ့အစီအစဉ်အောင်မြင်နိုင်ရေးအတွက်ရည်ရွယ်ပြီးအင်္ဂါနေ့ကလူများစု Republican အထက်လွတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါတယ်။အရေးပါတဲ့အထက်လွတ်တော်အမတ်တူဖြစ်တဲ့ Tennessee ပြည်နယ်ကအထက်လွတ်တော်အမတ် Bob Corker နဲ့သမ္မတ Trump အကြံအပြန်အလှန်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမ္မတကအခုလိုတွေ့ဆုံတာလည်းဖြစ်ပါတယ်။အထက်လွတ်တော်အမတ် Corker အပါအဝင်တခြားအထက်လွတ်တော်အမတ်တွေနဲ့သမ္မတ Trump တို့လွတ်တော်အဆောက်အဦး Capitol Hill မှာနေ့လယ်စာစားခဲ့ကြတာဖြစ်ပြီးအခွန်ကောက်ခံမှုရှော့ချမဲ့အစီအစဉ်နဲ့ဆိုင်တဲ့ကိစ္စရပ်တွေကိုကြဲကြဲပြန့်ပြန့်ဆွေးနွေးခဲ့ကြပါတယ်။တရင်တော့တည်းရဲ့မေကွန်တွေကိုဖြေကြားခြင်းမရှိဘဲသမ္မတထရမ့်ဟာတွေ့ဆုံမှုကနေပြန်လည်ထွက်ခွာသွားခဲ့ပါတယ်။ဒါပေမဲ့အခွန်ရှော့ကောက်ရေးနဲ့ဆိုင်တဲ့ကြီးမားတဲ့ပြောင်းလဲမှုတွေကို Republican အမတ်တွေကသမ္မတနဲ့အတူတင်းကြီးတို့ဆဲရှိကြကြောင်းအထက်လွတ်တော်လူများစုခေါင်းဆောင် Mitch McConnell ကပြောပါတယ်။သမ္မတထရမ့်အနေနဲ့အထက်လွတ်တော်အမတ် Corker နဲ့နိုင်နဲ့ချီပြီးတော့အပြန်အလှန်ပြောဆိုမှုတွေဖြစ်ပေါ်နေတဲ့ကိစ္စနဲ့ပတ်သက်လို့မေးကြတာကိုတော့အထက်လွတ်တော်အမတ် McConnell ကဖြေကြားခဲ့ခြင်းမရှိပါဘူး။
အမေရိကန်နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာရှေ့လေပိုင်းဒေသနဲ့တောင်အာရှဒေသတွေကိုခရီးထွက်နေပါတယ်ပါကစ္စတန်နိုင်ငံကိုဝန်ကြီး Tillerson ရောက်နေတော့မှာစစ်သွေးကြွတွေကိုတံပြန်နေနေရင်းနဲ့အချမ်းဖက်ဝါဒတိုက်ဖျက်ကိစ္စတွေကိုတုံ့ပြန်လှုပ်ဆောင်ကြဖို့ပါကစ္စတန်ကောင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်ဝန်ကြီး Tillerson ရဲ့ဖွဲ့ဟာပါကစ္စတန်ဝန်ကြီးချုပ် Shahid Khan အပစီအပြင်ပါကစ္စတန်တပ်မတော်ကာကွယ်ဦးစီးချုပ်ထောင်လိုက်အကြီးကဲနဲ့တခြားထိပ်ပိုင်းခေါင်းဆောင်တွေနဲ့ပါမနေ့ကတွေ့ဆုံခဲ့ကြတာပါအခုလိုနိုင်ငံခေါင်းဆောင်ပိုင်းတွေအကြားတွေ့ဆုံပြောဆိုမှုတွေအတွင်းမှာပါကစ္စတန်နဲ့အမေရိကန်အပြန်အလှန်ပူးပေါင်းဆောင်ရွက်မှုတွေအကျိုးတူစီးပွားရေးဆက်ဆံမှုတွေတိုးမြင့်ခိုင်မာအောင်ဆောင်ရွက်ရေးစတာတွေကိုဆွေးနွေးခဲ့ကြတယ်လို့အမေရိကန်တာဝန်ကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်စစ်သွေးကြွတွေနဲ့အကြမ်းဖက်သမားတွေကိုအမြင့်ပြတ်ချေမုန်းရေးကြိုးပမ်းအထောက်အမှုတွေကိုပါကစ္စတန်ဘက်ကတိုးမြင့်လှုပ်ဆောင်မှာဖြစ်မယ်ဆိုတော့သမ္မတထရမ့်ရဲ့အမှာစကားကိုဝန်ကြီးတလဆန်ကထပ်လောင်းပြောဆိုခဲ့တယ်လို့လည်းအဲဒီအမေရိကန်တာဝန်ရဲ့ကြေညာချက်ထဲမှာဖော်ပြထားပါတယ်အမေရိကန်အစိုးရရဲ့တောင်အာရှရေးရာမဟာဗျူဟာအသစ်နဲ့ပတ်သက်ပြီးတော့ဝန်ကြီးတလဆန်ကချက်ပြပြောဆိုခဲ့ပြီးတော့အာဖဂန်နစ္စတန်နိုင်ငံရဲ့ငြိမ်းချမ်းရေးလုပ်ငန်းစဉ်မှာပါကစ္စတန်ရဲ့ပူးပေါင်းဆောင်ရွက်မှုအခန့်ကဏ္ဍကအင်တာမတ်ပဲအရေးကြီးလာတဲ့အကြောင်းနဲ့ဒီလိုလုံဆောင်တဲ့အတွက်တောင်အာရှဒေသတွင်တည်ငြိမ်မှုနဲ့လုံခြုံမှုတွေကိုဖြစ်လာနိုင်စေမယ်ဆိုတဲ့အကြောင်းတွေကိုပါဝန်ကြီးတလဆန်ကပါကစ္စတန်ခေါင်းဆောင်တွေကိုပြောဆိုခဲ့ပါတယ်
စီးရီးယားနိုင်ငံအတွင်းဓာတုလက်နက်တွေအသုံးပြုခဲ့တဲ့ဆိုတဲ့ကိစ္စကိုစုံစမ်းစစ်ဆေးနေတဲ့သူတွေရဲ့တက်တန်းတိုးပေးမဲ့ကုလသမဂ္ဂအစီအစဉ်ကိုရုရှားကအင်္ဂါနေ့မှာဗီတိုအာဏာသုံးဟန်တားလိုက်ပါတယ်။စုံစမ်းစစ်ဆေးရေးအဖွဲ့အတွက်နောက်ထပ်တက်တန်းတစ်နှစ်တိုးပေးမဲ့အစီအစဉ်ကိုလူညိုရေးကောင်စီအဖွဲ့ဝင်၁၇နိုင်ငံကထောက်ခံခဲ့ကြပါတယ်။ဒါပေမဲ့ရုရှားနဲ့ဘိုလီးဗီးယားနိုင်ငံတွေကကောက်ငွေမဲ့ပေးခဲ့ပြီးတရုတ်နဲ့ကဇာခစ်တန်နိုင်ငံတို့ကကြားနေမဲ့ပေးခဲ့ကြပါတယ်။GIM ပူးတွဲစုံစမ်းစစ်ဆေးရေးအဖွဲ့လို့အမည်ပေးထားတဲ့အဲ့ဒီအဖွဲ့ဟာစီးရီးယားနိုင်ငံအီဒလစ်ပြည်နယ်တောင်ပိုင်းခန့်ရှိခုံးဒေသမှာအပြည်သား၄ရဲနေကပြုလုပ်ခဲ့တဲ့တိုက်ခိုက်မှုကိုဘယ်သူပြုလုပ်ခဲ့လဲဆိုတာကိုစုံစမ်းစစ်ဆေးပြီးကြာသပတေးနေ့မှာအစီအခံစာတင်သွင်းမှုရှိနေတာပါအဲ့ဒီတိုက်ခိုက်မှုကြောင့်အရသာအများပြားသေဆုံးပြီးထိခိုက်ဒဏ်ရာရသူတွေလည်းအများပြားရှိခဲ့တာပါ ဒီတက်ခတ်မှုကိုအစိတ်ဒဏ်ငွေတွေနဲ့စီးရီးယားသမ္မတပါရှားအာဆာအစိုးရကပြုလုပ်ခဲ့တယ်ဆိုတဲ့ဆွဆွချက်နဲ့တက်ခတ်မှုဖြစ်ပွားပြီး၃ရက်အကြာမှာအမေရိကန်ကစီးရီးယားလေတပ်အခြေစက်စခန်းကိုတိုက်ခိုက်ခဲ့ပါတယ်
။အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ညွန်ကြားချက်နဲ့ပြန်လည်သုံးသပ်နေတဲ့အမေရိကန်နိုင်ငံရဲ့ဒုက္ခသည်ဆန်ရအစည်းအဝေးဟာမနေ့တုန်းကပဲလေးလပြည့်သွားခဲ့ပါပြီ။ဒုက္ခသည်တွေကိုဘယ်လိုစစ်ဆေးမှုအသစ်တွေလှုပ်ဆောင်မလဲဆိုတဲ့အသေးစိတ်ချက်လက်တွေကိုတော့နိုင်ငံခြားရေးဝန်ကြီးဌာနနဲ့မိမီလုံခြုံရေးအဖွဲ့တွေကမကြေညာသေးဘူးလို့Wall Street ဂျာနယ်ကသတင်းတပုတ်မှာမနေ့တုန်းကဖော်ပြထားပါတယ်။ဒီစီဇန်တစ်ထဲမှာလက်ရှိသတ်မှတ်ထားတဲ့အချက်လက်တွေအပြင်ကိုရီးဆန်ရအချက်လက်တွေကိုထပ်ပြီးတော့တင်ပြမှာဖြစ်သလိုဒုက္ခသည်ဖြစ်လျှောက်ထားကြတဲ့သူတွေရဲ့အင်တာနက်လူမှုကွန်ရက်ဆန်ရအချက်လက်တွေကိုလည်းလေ့လာသုံးသပ်ဖို့ရှိပါတယ်။ပြီးခဲ့တဲ့ဆယ်နှစ်တွင်းဘယ်မှာနေထိုင်ခဲ့သလဲဆိုတဲ့အချက်လက်တွေကိုလည်းအမေရိကန်စုအုပ်ကိုတင်ပြလိမ့်မယ်လို့ Reuters သတင်းတွေမှာဖော်ပြထားပါတယ်။သမ္မတ Trump ရဲ့အမိန့်နဲ့ဒုက္ခသည်ဆန်ရစီစဉ်တွေကိုတားမြစ်ဖို့လုပ်နေတဲ့ကြားကပဲအခုနှစ်စန်းဇန်နဝါရီလကတည်းကထောင်နဲ့ချီတဲ့ဒုက္ခသည်တွေအမေရိကန်ပြည်ထောင်စုတွင်းကိုဝင်ရောက်လာခဲ့ကြတာရှိနေပါတယ
်။ UAE ဘီရီကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 93.5 လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1509တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင
်။ဒီအမေရိကန်တန်ကသတင်းတွေကိုဆက်လက်ကြီးညာပေးနေတာပါခင်ဗျာ။ဘောရဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာသူတို့အခေါ်ရိုဟင်ညာမွတ်စလင်တွေအပေါ် ethnic cleansing လူမျိုးတုံးတုတ်တင်မှုတွေဖြစ်ပေါ်နေတယ်လို့ကြေညာပေးဖို့အမေရိကန်အထက်လွှတ်တော်အမတ်တွေကသမ္မတဒေါ်နယ်ထရန့်အစိုးရကိုတောင်းဆိုလိုက်ကြပါတယ်။မြန်မာနဲ့အမေရိကန်အကြားမကြာသေးခင်နှစ်တွေအတွင်းမှာပဲဆက်ဆံရေးတွေတိုးတက်ကောင်းမွန်လာခဲ့တာပါ။ဒီတော့အတွင်းရိုဟင်ညာတွေအပေါ်ကျွလွန်မှုတွေနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေအပေါ်ပြစ်မှတ်ထားအရေးယူနိုင်မဲ့နည်းလမ်းတွေအပါအဝင်စီးပွားရေးပိတ်ဆို့မှုတွေလှုပ်ဆောင်ဖို့အမေရိကန်နိုင်ငံရဲ့ဌာနကလေ့လာသုံးသပ်နေပါတယ်။ရခိုင်ပြည်နယ်အတွင်းရက်စက်မှုတွေစင်ကဲဖြစ်ပေါ်နေတာကိုတွေ့မြင်ရကြောင်းအရှိတောင်အာရှဆိုင်ရာအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကအင်္ဂါနေ့မှာပြုလုပ်တဲ့လွတ်တော်ကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်။ဒီကိစ္စကိုကင်တွယ်ဖြေရှင်းဖို့ရွေးချယ်စရာနည်းလမ်းများစွာရှိကြောင်းလက်ရှိရခိုင်ပြည်နယ်မှာဖြစ်ပေါ်နေတဲ့ပြည်ပကဟာလူမျိုးပြုံးတုတ်တင်မှုလားဂျနိုဆိုက်လို့ခေါ်တဲ့လူမျိုးတုံးတပ်ဖြတ်မှုလားဆိုတာကိုပိုင်းခြားနိုင်ဖို့အမေရိကန်အစိုးရကတုံ့တက်နေစေကာလဖြစ်တယ်ဆိုတာကိုညင်ညွန်းပြီးလက်ထောက်နိုင်ငံခြားရေးဝန်ကြီးမာဖီကပြောကြားခဲ့ပါတယ်။ရိုဟင်ညာရေးအတွက်အမေရိကန်အစိုးရဘက်ကပြန်လည်တုံ့တက်မှုမပြီးမချင်းဒီကိစ္စကိုလူမျိုးတုံးတုတ်တင်မှုအဖြစ်ခေါ်ဆိုဖို့အမေရိကန်နိုင်ငံခြားရေးဌာနအရာရှိတွေကညင်းဆိုခဲ့ကြပါတယ်။ပက်ထရစ်မာဖီဟာမြန်မာနိုင်ငံဆိုင်ရာအမေရိကန်သမ္မတကြီးစကော့မာရှယ်နဲ့အတူရခိုင်ပြည်နယ်အတွင်းကပြည်ပခန့်တွေဖြစ်ပေါ်ခဲ့တဲ့ဒေသတွေကိုမကြသေးခင်ကပဲတွားရောက်ခဲ့ပါတယ်။မိုင်လန်ပြည်နယ်ကိုစားပြုဒီမိုကရက်ပါတီကအထက်လွှတ်တော်အမတ်ဘန်ကာဒင်ကတော့ဒါဟာလူမျိုးတုံးတပ်ဖြတ်မှုဖြစ်တယ်လို့ကြားနာပွဲအတွင်းပြောကြားခဲ့ပါတယ်
။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုရောက်နေကြတဲ့သူတွေကိုအ мян ဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအ мян ဆုံးပြန်လည်နေရာချထားဖို့အပါအဝင်အချက်၁၀ချက်ကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရတို့အကြားသဘောတူညီခဲ့ကြပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးအစဒူဇမန်ခန်နဲ့မြန်မာပြည်ထောင်ဝင်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်ဆွေတို့နိုင်ငံနေဆက်ဒေတာအကြမ်းမှရှိတဲ့ကိစ္စတွေကိုနေပြည်တော်မှမနေ့တုန်းကတွေ့ဆုံဆွေးနွေးခဲ့ကြပြီးတော့အဲ့ဒီဆွေးနွေးမှုကနေပြီးတော့သဘောတူညီချက်ဆယ်ချက်ရခဲ့တယ်လို့နားလည်မှုစွာကြုံလာနှစ်ခုကိုလည်းနိုင်ငံလက်မှတ်ရေးထိုးခဲ့ကြပါတယ်။နိုင်ငံနေဆက်ဒေတာတရားဥပဒေစိုးမိုးရေးနဲ့လုံခြုံရေးဆိုင်ရာပူးပေါင်းဆောင်ရွက်မှုတွေကိုတိုးမြှင့်ဆောင်ရွက်ဖို့အကြမ်းဖက်မှုတိုက်ဖျက်ရေးပူးပေါင်းဆောင်ရွက်ဖို့နေဆက်ဆက်ဆံရေးရုံးတွေထူထောင်ဖွင့်လှစ်နိုင်ဖို့တရားမဝင်နေဆက်ဖြတ်ကျော်မှုနဲ့လူဝင်လူထွက်စစ်ဆေးရေးနိုင်ငံသားစီစစ်လက်ခံရေးမြို့စေဝါတားဆီးနှိမ်နှင်းရေးနေဆက်ဖြတ်ကျော်တဲ့မှုကွင်းတွေကိုတားဆီးရေးစတဲ့ကိစ္စတွေကိုအဓိကထားပြီးတော့ဆွေးနွေးကြရတယ်လို့ပြည်ထောင်ဝန်ကြီးဌာနအမြဲတမ်းတွင်းဝင်ဦးတင်မြင့်ကသတင်းစာရှင်းလင်းပွဲမှာမနေ့တုန်းကပြောခဲ့ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာထွက်ပြေးရောက်ရှိနေကြတဲ့မွတ်စလင်တွေပြန်လည်လက်ခံရေးနဲ့ပတ်သက်ပြီးဆွေးနွေးတဲ့ကိစ္စမှာသူတို့အနေနဲ့ဒီဘက်မှာနေထိုင်ခဲ့တာမှန်တယ်ဆိုလို့ရှိရင်ပြန်ခေါ်မယ်ဆိုတဲ့အချက်ကိုအဓိကထားဆွေးနွေးတယ်ဆိုပြီးတော့ဒီနေဆက်ဖြတ်ကျော်မှုကင်းဌာနကြီးမှုရဲမှုချုပ်အောင်ထင်းမြင့်ကပြောပါတယ်မြန်မာအစိုးရကတော့1993ခုနှစ်သဘောတူညီချက်နဲ့ဘင်္ဂလားဒေ့ရှ်ရောက်မွတ်စလင်တွေကိုလက်ခံသွားမယ်လို့ပြောထားတာရှိပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကတော့93သဘောတူညီချက်ဟာလက်တွေ့ကာလနဲ့မကိုက်ညီဘူးဆိုပြီးတော့စောရကတက်ထားတာလည်းရှိနေပါတယ
်တမရရှိချင်းပြင်ရဲ့အတွေ့အခေါ်တွေကိုတရုတ်နိုင်ငံဖွဲ့စည်းပုံနဲ့ထည့်သွင်းဖော်ပြဖို့ကွန်မြူနတီပါတီကသဘောတူလိုက်တဲ့အတွက် ူအနေနဲ့ခေတ်သစ်တရုတ်နိုင်ငံကိုတည်ထောင်ခဲ့သူခေါင်းဆောင်ဟောင်းမော်စီဒုန်းနဲ့တံတန်းနဲ့ဖြစ်သွားစေခဲ့ပါတယ်။ဒါဟာအာနာယကွန်မြူနတီပါတီညီလာခံအတွင်းခေါင်းဆောင်မှုအပြောင်းလဲတွေလှုပ်ဆောင်မှုရှိနေတဲ့အချိန်မှာသမရရှိအနေနဲ့အာနာကိုပုံမထိတ်ချုပ်နိုင်စေမဲ့အလားအလာလည်းဖြစ်ပါတယ်။ကွန်မြူနတီပါတီရဲ့ဖွဲ့စည်းပုံကိုပြုပြင်မွမ်းမံမဲ့အစီအစဉ်ကိုကြည်ချင်းအပြင်သမရရှိအနေနဲ့တရုတ်နိုင်ငံမှာဩဇာအရှိဆုံးခေါင်းဆောင်တစ်ဦးအဖြစ်ကာလအတန်ကြာဆက်လက်တည်ရှိနေအောင်မဲ့သဘောဖြစ်တယ်လို့လည်းလေ့လာသူတွေကတုံ့ပြန်ကြပါတယ်။ဖွဲ့စည်းပုံကိုပြင်ဆင်ရေးဆွဲမဲ့အစီအစဉ်ကိုတော့ငါးနှစ်တခါကျင်းပတဲ့ပါတီညီလာခံပိတ်ပွဲအခမ်းအနားမှာအင်္ဂါနေ့ကဆုံးဖြတ်လိုက်ကြတာဖြစ်ပါတယ်။ဆိုရှယ်လစ်ဝါဒကိုတရုတ်လူမျိုးတို့ရဲ့ထူးခြားတဲ့အသွင်လက္ခဏာတွေနဲ့ခေတ်သစ်ကိုဖော်ဆောင်သွားမယ်ဆိုတဲ့သမရရှိချင်းဖြစ်ရဲ့အတွေ့အခေါ်တွေကိုဖွဲ့စည်းပုံထဲမှာထည့်သွင်းရေးဆွဲမဲ့အစီအစဉ်ကိုတရုတ်ဆိုရပိုင်းသတင်းမီဒီယာတွေကလည်းကြိုဆိုလိုက်ကြပါတယ်။ထည့်သွင်းဖော်ပြမဲ့အစီအစဉ်ကိုတော့ကန့်ကွက်သူမရှိပြက်ကွက်မဲမရှိညီလာခံကိုယ်စားလှယ်အားလုံးကတင်းကြီးတို့ထဲမဲပေးခဲ့ကြပါတယ
်မြန်မာပြည်ထဲကဝက်ဝင်အမဲနှစ်ကောင်ကိုတရုတ်ပြည်ထဲကိုတရားမဝင်ရောင်းချဖို့ကြိုးပမ်းနေကြတဲ့သူတွေလက်ကနေပြီးတော့မြန်မာဖုန်းကြီးတွေကကဲတင်ခဲ့ပြီးတော့ဖုန်းချောင်းတစ်ခုမှမွေးမြူထားခဲ့ပါတယ်အဲ့ဒီဝက်ဝင်လေးတွေကိုညံထူးနဲ့ကန်ထူးလို့လည်းနာမည်ပေးထားပါတယ်အဲ့ဒီနှစ်ကောင်တွေကညံထူးရဲ့ရှာမှာစိုးရတဲ့ယောဂဝင်ကခံစားနေရပြီးတော့သူ့ရဲ့ရှာဟာ9ပေါင်လောက်ထိကြီးမားရောင်ကိုင်းနေတာကိုခွဲစိတ်ကူတာမှုလုပ်ခဲ့ကြတယ်လို့အော်တိုဘာလ23ရက်နေ့ထုတ် Daily Mail သတင်းမှာဖော်ပြထားပါတယ်အင်္ဂလန်နိုင်ငံ Edinburgh တက်တိုတိတ်ဆန်စေကူတာရေးကျောင်းကအဖွဲ့ဝင်တို့ရဲ့ကူညီမှုနဲ့ခွဲစိတ်ကူတာမှုတွေလုပ်လာပါအဲဒီညံထူးရဲ့ရှာမှာဖြစ်နေတဲ့အနာကကြီးမားလွန်းလို့ကြမ်းမြင့်ပေါ်ထိတောင်ကြားရတဲ့အထိရှိနေပါတယ
်ဒါကတော့ကိုစော်ဝင်းလိုက်နဲ့ကိုကျောင်းလင်းတို့ကဗုဒ္ဓဘုနေနေနဲ့ခင်တဲ့တင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။ရခိုင်ပြည်နယ်မြောက်ပိုင်းမှာရိုဟင်ဂျာမွတ်စလင်6သိန်းကျော်လဒီတလအတွင်းကျော်ဒီတလကျော်အတွင်းဘင်္ဂလားဒေ့ရှ်ဘက်ကိုအိုးအိမ်ဆွန့်ခွာထွက်ပြေးရတဲ့အခြေအနေဟာ ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်တာကြောင့်မြန်မာပေါ်ပြင်းပြင်းထန်ထန်အရေးယူဖို့နှစ်နိုင်ငံဆက်ဆံရေးပြန်ပြီးတုံ့တက်ဖို့သမ္မတထရမ့်အစိုးရကိုဝါရင့်အမေရိကန်လွှတ်တော်အမတ်တွေကအလေးနဲ့တိုက်တွန်းလိုက်ပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်နိုင်ခြင်းအလားအလာဖြစ်အမေရိကန်အစိုးရဘက်ကလည်းတုံ့တက်ထားကြောင်းနဲ့ဒီအတွက်ပြင့်မှတ်ထားပိတ်ဆို့တဲ့အရေးယူမှုတွေချမှတ်ဖို့ရှိနေကြောင်းအမေရိကန်လက်ထောက်နိုင်ငံခြားရေးဝန်ကြီးပက်ထရစ်မာဖီကမနေ့အင်္ဂါနေ့အမေရိကန်အထက်လွှတ်တော်နိုင်ငံခြားရေးရာကော်မတီမှပြုလုပ်တဲ့မြန်မာအရေးကြားနာပွဲအတွင်းထွက်ဆိုခဲ့ပါတယ်။သူကိုယ်တိုင်လည်းပြီးခဲ့တဲ့သတင်းပတ်တွေအတွင်းမြန်မာနိုင်ငံကိုတွားရောက်ပြီးဒေါအောင်ဆန်းစုကြည်ပါဝင်တက်မတော်ခေါင်းဆောင်တွေနဲ့ပါတွေ့ဆုံခဲ့တယ်လို့ရခိုင်ပြည်နယ်မြောက်ပိုင်းကိုကိုယ်တိုင်လည်းတွားရောက်ခဲ့ပါကျားနာပွဲမှာတော့ဒီကျားနာပွဲကိုဦးစီးကျင်းပတဲ့အထက်လွှတ်တော်နိုင်ငံသားရေးရာကော်မတီဥက္ကဋ္ဌဝါရင့် Republican အထက်လွှတ်တော်အမတ် Bob Corker ကတော့မွတ်စလင်ဒေသခံတွေပေါ်ဖိနှိပ်ညှဉ်းပန်းမှုတွေကိုဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ရပ်သားအစိုးရအနေနဲ့အကာအကွယ်ပေးဖို့ပြက်ကွက်ခဲ့တယ်လို့အခုလိုပြင်းပြင်းထန်ထန်ပြောပါပါတယ်
We continue to hear the truly heartbreaking accounts of human suffering. International frustration at Burmese government.
လူသားတွေထိခိုက်နေတာပြီးတော့တိဒုက္ခရောက်နေတဲ့အခြေအနေတွေကိုမှန်တကယ်ပဲစိတ်မကောင်းခြင်းများစွာနဲ့ကျွန်တော်တို့ဆက်ပြီးတော့ကြားနေရပါတယ်။မြန်မာနိုင်ငံရဲ့ခေါင်းဆောင်ဒေါက်တာဆန်းစုကြည်ပေါ်မှာဆယ်စုနှစ်နဲ့ချီပြီးတော့မျှော်လင့်ချက်တွေထားခဲ့ကြပါတယ်။အခုဖြစ်နေတဲ့ရက်ဆက်ကြမ်းကြုတ်မှုတွေကနေပြီးတော့ကာကွယ်ပေးဖို့မြန်မာစိုးရကိုနိုင်ငံတကာကနေပြီးတော့စိတ်ပြက်မှုတွေနဲ့ဝေဖန်မှုတွေဟာပို့ပြီးတော့ကျေလွန်လာခဲ့ပါတယ်။
ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေဟာလူမျိုးတုံးရှင်းလင်းမှုဖြစ်ကြောင်းဒီမိုကရက်အထက်လွှတ်တော်အမတ်ဘန်ကာဒင်ကလည်းကြားနာပွဲအတွင်းအတိအလင်းထုတ်ဖော်ကြေညာခဲ့ပါတယ်
။ This is ethnic cleansing. I know that the administration is evaluating that as
ethnic cleansing လူမျိုးတုံးရှင်းလင်းမှုဖြစ်ပါတယ်။ဒီကိစ္စကိုအခုကြားနာပွဲလုပ်နေချိန်မှာပဲအစိုးရဘက်ကလေးလာတုံ့တက်နေစေဆိုတာကျွန်တော်သိပါတယ်။လူမျိုးတုံးတုတ်တင်ရှင်းလင်းမှုဆိုတာကိုကုလသမဂ္ဂဆိုင်ရာကြွန့်ကျင်သူတွေကတတ်မှတ်ထားတာပါ။ဒေသတစ်ခုမှာလူမျိုးရေးအရအမျိုးတူဘာသာတူအရလူအုပ်စုအလိုက်တတ်မှတ်ပြီးအင်အားသုံးချင်းချောက်ပြီးဖျက်ရှားတာဖြစ်ပါတယ်။မြန်မာနိုင်ငံမှာရှိတဲ့ရိုဟင်ဂျာလူဦးရေထက်ဝက်ကျော်နဲ့ညီများတဲ့6သိန်းကျော်ထွက်ခွာခဲ့ကြရပါတယ်။သူတို့ခြေရွာတွေကိုစနစ်တကျနဲ့မိရှုဖျက်ဆီးခံခဲ့ရပါတယ်
။အမေရိကန်အစိုးရကိုစားကြားနာပွဲမှာထွက်ဆိုခဲ့တဲ့အမေရိကန်နိုင်ငံသားရေးဌာနအရှိအာရှနဲ့ Pacific ရေးရာဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကတော့လူမျိုးတုံးရှင်းလင်းမှုဆိုတာကိုလက်ခံထားသလားဆိုရဲအထက်လွှတ်တော်အမတ်ကာဒင်မေးတဲ့မေးခွန်းကိုဖြေကြားရမှာ
My bosses have said it appears to be ethnic cleansing
ethnic cleansing လူမျိုးတုံးရှင်းလင်းမှုအဖြစ်ကျွန်တော်ရဲ့အထက်ရာရှိတွေကပြောဆိုထားတာပါကျွန်တော်ရဲ့အမြင်မှာလည်းဒီအတိုင်းပါပဲ
I think clarity is important here I'm asking your view
ဒါပေမဲ့အခုကြားနာပွဲမှာကိုယ့်ရဲ့ ကိုပိုင်အမြင်ကိုရှင်းရှင်းလင်းလင်းအတိအကျပြောပါလို့မစ္စတာကာဒင်ကထောက်ပြပြောဆိုရမှာ
Unfortunately I'm not in a position to make the determination you are correct that we are
ကျွန်တော်ကတော့ဒီကိစ္စကိုတတ်မှတ်ပြောဆိုဖို့ကျွန်တော်မှလုပ်ပိုင်ခွင့်မရှိပါဘူးလွတ်တော်အမှတ်ပြောတာမှန်ပါတယ်ကျွန်တော်တို့ဒါကိုသုံးသပ်နေသေးဖြစ်ပါတယ်ဒါပေမဲ့တစ်ချိန်တည်းမှာပဲကျွန်တော်တို့ပြောနိုင်တာကတော့ရက်ဆက်ကြမ်းကြုတ်မှုတွေရှိခဲ့တယ်လူတွေအစုလိုက်အပြုံလိုက်နေရရင်ကမောင်းထုတ်ခံရတဲ့စတဲ့အချက်တွေဟာအလုံးကိုစိုးရိမ်မကင်ဖြစ်စရာအချက်တွေပ
ါဒီအတွက်တာဝန်ရှိသူအားလုံးကိုပြစ်မှတ်ထားအရေးယူဖို့အမေရိကန်အစိုးရကလှုံ့ဆော်နေတယ်လို့လည်းသူကပြောပါတယ်ရခိုင်ပြည်နယ်မြောက်ပိုင်းအခြေအနေပတ်သက်လို့တာဝန်ရှိဆုံးဖြစ်တဲ့တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ကိုအမေရိကန်အစိုးရကဘလို့အရေးယူထားတယ်လဲဆိုတဲ့ဝါရင့်လွှတ်တော်အမတ်တဦးရဲ့မေးခွန်းကိုတော
့ All of the military leadership is subject to our restrictions for travel to the United States subject to our
visa ကောင်းဆောင်အားလုံးကို American ပြည်အောင်စုခီးတော်လာခွင့်ပြေပင်ထားပါတယ်။နောက်ပြီးစစ်တပ်နဲ့ပတ်သက်လို့တခြားအကူအညီတွေကိုလည်းကန့်သတ်ထားပါတယ်။ဒီချက်ဟာဗိုလ်ချုပ်မှူးကြီးမင်းအောင်လှိုင်ပေါ်မှာလည်းတက်ရောက်နေပါတယ်
။အလားတူအော်တိုဘာလဇန်ပိုင်းကလည်းရိုဟင်ဂျာအကြက်တဲဆိုတဲ့ခေါင်းစဉ်နဲ့ American အောက်လွှတ်တော်နိုင်ငံသားရေးရာကော်မတီမှကြားနာပွဲပြုလုပ်ခဲ့ပါတယ်။အမေရိကန်နိုင်ငံသားရေးဌာနကတော့နိုင်ငံသားရေးဝန်ကြီး Rex Tillerson ရဲ့အာရှခီးစဉ်မတိုင်ခင်ဒီသတင်းပတ်အတွင်းရခိုင်အရေးနဲ့ပတ်သက်တဲ့အမေရိကန်ရဲ့မူဝါဒအတိတ်ကိုကြေညာဖို့ရှိတယ်လို့အမေရိကန်နိုင်ငံသားရေးဌာနအစိမ့်အရာရှိတွေကပြောဆိုထားပါတယ်ရှင်။ဒါနဲ့တစ်ဆက်တည်းပဲမနေ့ကအမေရိကန်နိုင်ငံသားရေးဌာနသတင်းစာရှင်းလင်းပွဲအတွင်းမှာဒီဒုလက်ထောက်နိုင်ငံသားရေးဝန်ကြီး Patrick Murphy ကိုတိုင်ဒီရှင်းလင်းပြောဆိုခဲ့တဲ့အချက်တွေထဲမှာတော့ရခိုင်ပြည်နယ်မှာရိုဟင်ဂျာတွေနဲ့တခြားလူမှုအတိုင်းဝိုင်းတွေကြားခံစားနေရမှုတွေအကြမ်းဖက်မှုတွေအတွက်တာဝန်ရှိတဲ့လူပုဂ္ဂိုလ်ဒါမှမဟုတ်အဖွဲ့အစည်းတွေမှာတာဝန်ခံတာဝန်ယူမှုရှိလာအောင်ပါဝင်ပတ်သက်နေသူတွေကိုအရေးယူတန်ခတ်မှုတွေလှုပ်ဆောင်မှာဖြစ်ကြောင်းအချက်လက်တွေနဲ့အတိအကျပြောကြားခဲ့ပါတယ်။ဒေါက်တာမျိုးသက်ကအပြည့်အစုံပြောပြမှာပါရှင်
။နှစ်ပေါင်း50ကျော်အာနာရှင်လက်အောက်မှာနေခဲ့ရတဲ့မြန်မာနိုင်ငံဟာမကြသေးခင်ကပဲပွင့်လင်းတဲ့ဒီမိုကရေစီလူမှုအတိုင်းအဝန်တည်းထူထောင်ဖို့အတွက်ကြီးမားတဲ့ပြောင်းလဲမှုတွေလုပ်လာခဲ့တာဖြစ်ပြီးဒီလိုလှုပ်ဆောင်နေတဲ့အရတားအစုအကိုအမေရိကန်ကထောက်ခံကြောင်းတနင်္လာနေ့အမေရိကန်နိုင်ငံခြားရေးဌာနကကြေညာချက်ထုတ်ပြန်ပြောဆိုခဲ့တာပါနိုင်ငံခြားရေးဌာနကဒီကနေ့ပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာတော့အပြောင်းလဲတွေလှုပ်ဆောင်နေတဲ့မြန်မာနိုင်ငံမှာကျုံးနေရတဲ့ဆိုးဝါးတဲ့ရခိုင်အရေးနဲ့ပတ်သက်ပြီးတာဝန်ရှိသူတွေတာဝန်ခံမှုရှိအောင်အမေရိကန်ကလှုပ်ဆောင်မှာဖြစ်ကြောင်းအရှေ့အာရှနဲ့ပစိဖိတ်ရေးရာဒုလက်ထောက်နိုင်ငံခြားရေးဝန်ကြီး Patrick Murphy ကပြောကြားလိုက်တာပ
ါ Burma's long struggle defied authoritarian rule to transition to a democratic society the terrible
မြန်မာနိုင်ငံဟာစစ်အာဏာရှင်အုပ်ချုပ်မှုကနေဒီမိုကရေစီထွန်းလာဖို့အချိန်တော်ကြာကြိုးစားခဲ့ရတာပါရခိုင်ပြည်နယ်မှာတနည်းတခြားကြီးထွားလာနေတဲ့ပြဿနာကြောင့်လူညာရီသာမကတခြားလူဖွဲ့စည်းအတိုင်းဝိုင်းရဲ့ခံစားရမှုတွေဟာဒီငြင်းချမ်းတဲ့ပြောင်းလဲမှုကိုချိမ့်ချောက်နေသလိုအခုအစိုးရတဲ့တက်လာတာလည်း16လပဲရှိပါသေးတယ်။ဒါကြောင့်အမေရိကန်ရဲ့ကြိုးပမ်းအားထုတ်မှုကတော့အကြမ်းဖက်မှုအဆုံးသတ်ရေးအတွက်ကြိုးစားဖို့အိုးအိမ်ဆန့်ခွာထွက်ပြေးမှုတွေကိုအကူအညီပေးပြီးနေအိမ်နေစီပြန်နိုင်ကြဖို့ကြိုးပမ်းမှုနဲ့ဒီလောက်များပြားလှတဲ့ထွက်ပြေးရတဲ့ဖြစ်ရရဲ့အခြေခံအကြောင်းရင်းတွေကိုကူညီဖြည့်ရှင်းပေးဖို့ဖြစ်ပါတယ်။ဒါကြောင့်ရက်ဆက်ကြမ်းကြုတ်တဲ့လွတ်ရက်တွေကျူးလွန်ခဲ့ကြသူတွေကိုအေးအေးယူအပြစ်ပေးတာကိုလည်းမြင်ကြပါတယ်။
မကြသေးခင်ကမှမြန်မာနိုင်ငံကိုတွားရောက်ခဲ့တဲ့မစ္စတာမာဖီဟာအင်ဂါနေ့မှာပဲတွတ်တော်ကြားနာပွဲမှာရခိုင်ရင်းနဲ့ပတ်သက်ပြီးထွက်ဆိုခဲ့တာဖြစ်ပြီးရခိုင်ပြည်နယ်ရင်းအကြမ်းဖက်မှုတွေနဲ့ပတ်သက်ပြီးစစ်တပ်မှတာဝန်ရှိသူလို့ရင်ဂျာအကြမ်းဖက်အဖွဲ့လို့တခြားအဖွဲ့တွေမှာပါတာဝန်ရှိတာကိုတွေ့ရကြောင်းလည်းပြောပါတယ်။လက်ရှိမှာမြန်မာစစ်တပ်နဲ့ကန့်သက်တဲ့ထိတွေ့ဆက်ဆံမှုထားရှိတယ်လို့မြန်မာနဲ့လက်နက်ရောင်းဝယ်မှုတားမြစ်ထားတာကလည်းအချိန်တော်ကြာနေပြီဖြစ်ပြီးအခုနောက်ထပ်အရေးယူမှုထပ်ပြီးတိုးဖို့အတွက်အမေရိကန်ပြည်ထောင်စုကလှုပ်ဆောင်မှာဖြစ်ကြောင်းနဲ့အဲ့ဒီထဲမှာဩဂုတ်လ25ရက်နေ့ကစပြီးလက်ရှိနဲ့အရင်မြန်မာစစ်တပ်ခေါင်းဆောင်တွေအပေါ်မှာ2008ခုနှစ်ကလေးကချမှတ်ထားတဲ့ Gate 8ဥပဒေအတိုင်းအရေးယူထားတဲ့တားမြစ်ချက်တွေကိုပြန်ပြီးရုပ်သိမ်းရေးအတွက်စဉ်းစားမှုတွေကိုပါရပ်ထားဖို့ပါဝင်ကြောင်းမစ္စတာမာဖီကပြောကြားခဲ့ပါတယ်
Suspending travel waivers for military leaders. Assessing existing authorities to consider options to target individuals responsible for atrocities. Finding that all units and officers involved in operations in northern Rakhine State are ineligible for U.S. assistance programs.
ရှေ့ကောင်းဆောင်တွေပေါ်ချမှတ်ထားတဲ့ခီးတော်လာခွင့်ပိတ်ဆို့မှုတွေကနေကင်းလွတ်ခွင့်ပေးထားတာကိုဆိုင်းငံ့ဖို့ရက်ဆက်တဲ့ကျူးလွန်ချိုးဖောက်မှုတွေကျူးလွန်ခဲ့ကြသူတွေကိုပြစ်မှတ်ထားအရေးယူဖို့ဒီစဲအမိတ်အာဏာတွေအပေါ်အခြေခံပြီးနီးလန်းတွေကိုလိလာတုံးတက်ဖို့ ရခိုင်ပြည်နယ်မြောက်ပိုင်းနေမြင့်ရှင်းလင်းရေးမှာတာဝန်ရှိတဲ့အရာရှိတွေနဲ့တပ်ဖွဲ့ဝင်အားလုံးတို့အနေနဲ့အမေရိကန်ကပေးထားတဲ့အကူအညီအစီအစဉ်တွေခံစား권မရှိသေးဘူးမြန်မာစစ်ကောင်းဆောင်တွေအနေနဲ့အမေရိကန်အစိုးရကတာဝန်ယူကျင်းပတဲ့အစီအစဉ်တွေမှာတက်ရောက်ဖို့အမေရိကန်ကိုလာရောက်နိုင်မဲ့ခီးတော်လာခြင်းရုပ်သိမ်းဖို့ရေရှည်လက်နဲ့တင်ဖို့ရောင်းချမှုပေါ်ပိတ်ပင်မှုချမှတ်ဖို့ကုလသမဂ္ဂလူခွင့်ရေးကောင်စီနဲ့တခြားနီးလန်းနေနဲ့ညှိနှိုင်းပြီးတော့ပြစ်မှုကျူးလွန်သူတွေကိုအရေးယူနိုင်ရေးကြိုးပမ်းဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့တောရောက်နိုင်ခွင့်ရရှိရေးအတွက်ဖိအားပေးဖို့လို့ဖြစ်ပါတယ်ဒီအဖွဲ့ဖြစ်လာအောင်ကြိုးပမ်းကြတဲ့အထက်မှာအမေရိကန်လည်းပါဝင်ခဲ့ပါတယ
်။ရခိုင်အရေးရေရှည်ဖြည့်ရှင်းမှုလုပ်နိုင်ဖို့အတွက်အခုလိုပြဿနာဖြစ်လာစေတဲ့အကြောင်းရင်းဖြစ်တဲ့ခွဲခြားဆက်ဆံမှုတွေမရှိအောင်မစ္စတာကိုဖီအာနန်ရဲ့ရခိုင်အကြံပေးအဖွဲ့ကအကြံပြုထားချက်တွေကိုအကောင့်ထည့်ဖော်ဖို့လည်းတိုက်တွန်းခဲ့ပါတယ်။ဒါ့အပြင်ရခိုင်ရေးနဲ့ပတ်သက်ပြီးအမေရိကန်ရဲ့ပြောကြားမှုတွေမှာကျူးလွန်သူတွေရဲ့လှုပ်ဆောင်မှုအတွက်လူမျိုးတုံးတပ်ဖြတ်မှုဆိုတဲ့စကားအသုံးလုံးကိုမသုံးတာနဲ့ပတ်သက်ပြီးအခုလိုရှင်းပြခဲ့ပါတယ်။
We are not shying away from the use of any appropriate terminology. We have a deliberative process to examine facts and a policy to support the pursuit of additional information to make such determinations. Thus our support
ကျူးလွန်သူတွေနဲ့စီလျော်တဲ့အတုံးနှုံးကိုအမိတက်ခေါ်ဖို့အမေရိကန်ပြည်ထောင်စုကတွန်းဆုံနေတာမဟုတ်ပါဘူး။အချက်လက်တွေကိုလေ့လာသုံးသပ်ပြီးတော့အဆုံးဖြတ်ပေးမဲ့လုပ်ငန်းစဉ်ရှိသလိုအခုလိုဆုံးဖြတ်ချက်ချဖို့အတွက်နောက်ထပ်လိုအပ်တဲ့အချက်လက်တွေရှာဖွေမဲ့ policy လည်းရှိပါသေးတယ်။ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့ဖွဲ့စည်းတာမျိုးဖြစ်ပါတယ်ဒီတော့တွင်မှာနိုင်ငံသားရေးဝန်ကြီးတက်လက်စင်ထောက်ပြခဲ့သလိုဒီရခိုင်အရေးပြစ်မှုကျူးလွန်တာတွေကိုလူမျိုးတုံးရှင်းလင်းမှုလို့လူအများကပြောကြကြတာရှိပါတယ်ကုလသမဂ္ဂတာမတ်ဟယ်လီကလည်းဒီလိုရက်ဆက်မှုတွေဟာနိုင်ငံတကာနိုင်ငံမှာရှိတဲ့လူနည်းစုတိုင်းသာအုပ်စုပေါ်ရက်ဆက်ပြီးတော့စနစ်တကျလှုပ်ဆောင်တဲ့ရှင်းလင်းတုံ့တင်မှုဖြစ်နေပုံရတယ်လို့ပြောခဲ့ပါတယ်ရက်ဆက်မှုတွေကျူးလွန်ခဲ့တယ်ဆိုတာကိုကျွန်တော်တို့တန်တရားမရှိပါဘူးနိုင်ငံတကာအပြင်မြန်မာအစိုးရတာဝန်ရှိသူတွေနဲ့ညှိနှိုင်းပြီးတော့ဒီပြစ်မှုကျူးလွန်သူတွေကိုအရေးယူအပြစ်ပေးဖို့ကျွန်တော်တို့ကြိုးပမ်းသွားမှာဖြစ်ပါတယ
်မြန်မာနိုင်ငံအောင်မြင်တိုးတက်ရေးဟာတိတ်ကိုအရေးပါတာမို့ဆေးဥချုပ်မှုနောက်ဆက်တွဲကျုံလာရတဲ့အခက်အခဲတွေကိုရင်ဆိုင်ပြီးဖြေရှင်းနေရတဲ့အရသာအစိုးရနဲ့ပြည်သူလူထုနဲ့အမေရိကန်ပြည်ထောင်စုကဆက်လက်လက်တွဲဆောင်ရွက်ပြီးအောင်မြင်မှုရတဲ့အထိပံ့ပိုးပေးမှာဖြစ်ကြောင်းလဲမစ္စတာမာဖီကပြောပါတယ်။သတင်းစာရှင်းလင်းပွဲမှာပဲအမေရိကန်နိုင်ငံခြားရေးဌာနပြောခွင့်ရဟေသန်နျူးယော့ကပြည်ရင်းပြည်ပမှာဥယျာဉ်ရွှေ့ပြောင်းနေထိုင်ကြရတဲ့ဒုက္ခသည်တွေအတွက်ထောက်ပံ့ငွေအဖြစ်ဒေါ်လာ104သန်းပေးအပ်မှာဖြစ်ကြောင်းပြောကြားခဲ့တယ်လို့ဒုက္ခသည်အများအပြားကိုလက်ခံထားတဲ့ဘင်္ဂလားဒေ့ရှ်အစိုးရရဲ့လုပ်ရအတွက်လဲချီးကျူးခဲ့ပါတယ်။
တော်ခင်မျိုးသက်ပြပြသွားတာပါအခုလိုမြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာဆိုရင်6သိန်းနဲ့3000ရှိသွားပြီလို့ကုလသမဂ္ဂကမနေ့ကပြောဆိုလိုက်ပါတယ်ဒုက္ခသည်တွေအတွက်နိုင်ငံတကာအလှရှင်တွေထံကနေအလှူငွေတွေထည့်ဝင်ကြဖို့တနင်္လာနေ့ကကြေညာပြုခဲ့ကြပေမဲ့ဒီအလှူငွေပမာဏဟာရည်မှန်းထားသလောက်မရပဲရန်ပုံငွေတွေဆက်ပြီးတော့လိုအပ်နေသေးကြောင်း IOM ကပြောကြားပါတယ်ဦးစံမိုးဝေကဆက်ပြီးတင်ပြမှာပါ
မြန်မာနိုင်ငံရခိုင်ပြည်နယ်မြောက်ပိုင်းမှာပြည်ပကတွေဖြစ်ပွားပြီးတဲ့နောက်ဘင်္ဂလားဒေ့ရှ်ကိုထွက်ပြေးရောက်ရှိလာတဲ့ဒုက္ခသည်အရေအတွက်ဟာ6သိန်းကျော်သွားပြီလို့နိုင်ငံတကာဒုက္ခသည်ကူညီကယ်ဆယ်ရေးအေဂျင်စီ IOM အဖွဲ့ရဲ့ပြောခွင့်ရသူဂျိုးမစ်လ်မန်ကအင်္ဂါနေ့မှာပြောကြားလိုက်ပါတယ
် In the latest count our folks there are saying 603,000 refugees have arrived in Cox's Bazar
နောက်ထပ်ရရှိတဲ့အချက်အလက်တွေကဩဂုတ်လနောက်ပိုင်းကစလို့ရိုဟင်ဂျာဒုက္ခသည်6သိန်း3000ကောက်ဆစ်ဘဇာမှာရောက်ရှိနေပါတယ်။အရင်ကတည်းကရောက်ရှိနေပြီးခိုးလုံနေထိုင်စရာတွေထောက်ပံ့ထားတဲ့ဒုက္ခသည်ကနှစ်သိန်းရှိပါတယ်
။ရိုဟင်ဂျာဒုက္ခသည်အကြက်တဲပေါ်အကူအညီပေးနိုင်မှုအတွက်ရန်ပုံငွေထောက်ပံ့ရေးခရီးပြုတဲ့တင်းလန်လေးကညီလာခံမှာနိုင်ငံတကာအလှူရှင်တွေကဒေါ်လာ335သန်းပေးဖို့ခရီးကဝတ်တွေပေးခဲ့ကြတဲ့အတွက်ကျေးဇူးတင်ကြောင်းနဲ့ငွေပမာဏဟာကုလသမဂ္ဂကမျှော်မှန်းထားတဲ့အတိုင်းတာဘူးတော့မပြည့်မီသေးဘူးလို့ IOM အဖွဲ့ရဲ့ပြောခွင့်ရသူဂျိုးမစ်လ်မန်ကပြောပါတယ
် Without these vital funds humanitarian agencies will not be able to continue to provide protection and life-saving aid to one of the
အခုလိုမရှိမဖြစ်လိုအပ်တဲ့ရမငွေတွေဒါမရရင်ဒုက္ခသည်ဆန္ဒမှုအထောက်အကူပေးရေးအေဂျင်စီတွေအနေနဲ့ဒုက္ခသည်တွေကိုဆက်ပြီးတော့အသက်ကယ်ဆယ်ရေးအကာအကွယ်ပေးရေးလုပ်ငန်းတွေလုပ်ပေးနိုင်မှာမဟုတ်ပါဘူးရမငွေတွေထည့်ဝင်ဖို့ကတိပြုကြတာကိုကျွန်တော်တို့ကြိုဆိုပါတယ်ဒါပေမဲ့ဒီရန်ပုံငွေတွေထက်ဝင်ရေးကတိပြုခဲ့တဲ့အခမ်းအနားကြီးပြီးဆုံးသွားတာဟာရန်ပုံငွေရရှိရေးကြိုးပမ်းမှုအဆုံးသတ်လိုက်ခြင်းမဟုတ်ပါဘူး။ရရှိတဲ့ငွေတွေဟာကျွန်တော်တို့မျှော်လင့်ထားသလောက်မရသေးပါဘူး။ဒုက္ခသည်တွေအတွက်လိုအပ်နေတဲ့အစားအစာ၊ကျန်းမာရေးစောင့်ရှောက်မှုနဲ့နေထိုင်စရာလိုအပ်ချက်တွေကရှော့တွက်လို့မရပါဘူး
။လိုအပ်နေသေးတဲ့ရန်ပုံငွေပမာဏနဲ့ IOM အဖွဲ့က လက်တလော လှုပ်ဆောင်နေတဲ့ ဆောင်ရွက်ချက် အခြေအနေတွေကို သူက အခုလို ဆက်ပြီးတော့ ပြောပြပါတယ်
We understand that our number is the same $120 million out of the $434 million total
ကျွန်တော်တို့ နားလည်ထားသလောက်ကတော့ လိုအပ်နေတဲ့ ရန်ပုံငွေ ပမာဏ 434 တန် ရှိတဲ့အနေနဲ့ ဒေါ်လာ တန် 120 လိုအပ်နေစေ ဖြစ်ပါတယ် IOM အဖွဲ့အနေနဲ့လည်း လုပ်ကိုင်ဆောင်ရွက်ဖို့ လိုအပ်တဲ့ ငွေ ဒေါ်လာ တန် 120 တဲ့က
ကုလသမဂ္ဂလက်အောက်ခံနိုင်ငံတကာရွှေပြောင်းအခြေချသူများအကူအညီပေးရေးအေဂျင်စီ IOM ဟာဘင်္ဂလားဒေ့ရှ်နိုင်ငံ Cossacks ဗဒမှာရောက်ရှိနေတဲ့ရိုဟင်ဂျာဒုက္ခသည်တွေအတွက်တကူရေးတန့်ရှင်းမှုအသုံးဆောင်နေပါတဲ့ အိတ်တွေထောင်ပေါင်းများစွာကိုဖြန့်ဝေပေးနေတယ်လို့ IOM အဖွဲ့ကအင်္ဂါနေ့မှာထုတ်ပြန်ပါတယ်။အဲ့ဒီအထောက်ပံ့ပစ္စည်းတွေကိုရိုဟင်ဂျာဒုက္ခသည်တွေကအမျိုးသမီးတွေနဲ့ကလေးတွေအတွက်ဖြန့်ဝေပေးနေတာဖြစ်ပြီးတော့သူတို့နေနေရတဲ့ ဖြစ်တယ်လို့ဆောက်လုပ်ထားတဲ့တဲ့အိမ်တွေမှာတကူရေးတန့်ရှင်းမှုရှိဖို့အထူးလိုအပ်နေတဲ့အကြောင်းထုတ်ပြန်ကြမှာလည်းဖော်ပြထားပါတယ်။ဒီအကူအညီတွေကိုကုလသမဂ္ဂဗဟုအရေးပေါ်ဆောင်ရွက်ရေးရန်ပုံငွေအဖွဲ့ UN Central Emergency Response Fund ကနေထောက်ပံ့ပေးတယ်လို့ဆိုပါတယ်။ဒီအတောအတွင်းမှာပဲဘင်္ဂလားဒေ့ရှ်ပြည်ထရေးဝန်ကြီးအာဆတ်ဒူဆမခန်းဟာမြန်မာနိုင်ငံမှာရောက်ရှိနေပြီးတော့မြန်မာပြည်ထရေးဝန်ကြီးဒုတိယဗိုလ်ချုပ်ကြီးကျော်စွီအပါအဝင်ထိပ်တန်းတာဝန်ရှိသူတွေနဲ့
မြန်မာနိုင်ငံကနေဘင်္ဂလားဒေ့ရှ်ကိုထွက်ပြေးသွားကြတဲ့မွတ်စလင်ဒုက္ခသည်တွေပြန်လည်စီစစ်ခေါ်ယူရေးကိစ္စကိုဆွေးနွေးနေကြပါလေခင်ဗျာအခုဆက်လက်ပြီးတော့ဘေကျင်းမြို့တော်မှာကျင်းပနေတဲ့တရုတ်ကွန်မြူနတီပါတီညီလာခံအကြောင်းဗစ်တာဘတ်ဒီရဲ့သတင်းပေးပို့ချက်ကိုကိုကျော်အောင်လင်းကဆက်ပြီးပြောပြပါမှာပါငါးနှစ်ကိုတစ်ကြိမ်ကျင်းပတဲ့ကွန်မြူနတီပါတီရဲ့ညီလာခံကိုမြို့တော်ဘေ
အောင်မြင်တဲ့လွတ်တော်တစ်ခုပါပဲတရုတ်နိုင်ငံတရုတ်ပြည်သူတွေနဲ့စောက်ပါတဲ့အနာဂတ်လာလာတွေကလာရောညီဆွေရှိလာပါတယ်ခိုင်မာအကောင့်နဲ့အနာဂတ်ကိုရှေ့ရှုပြီးတော့အတိတ်ကအောင်မြင်မှုတွေပေါ်မှာရရရင်ရင်နဲ့ဆက်ပြီးတော့တိဆောက်သွားကြဖို့တိုက်တွန်းလိုပါတယ်လို့သမရရှိကတရုတ်ဘာသာစကားနဲ့ပြောပါခဲ့တာပါသမရရှိချင်းပင်ရဲ့အယူဆဟာတရုတ်နိုင်ငံကိုနှစ်ပေါင်း90အတွင်းခင်မီအကောင့်နဲ
Tuga Kitty to Mima, Anna she's on Pokuri Dema to Upa and Chitabare. Tilkuminanga to Don do Mossi Tone, Kawa Siway and Ajinanga to Kupilla all. Siway Sanga Pibi and Pian Muri located Teng Shang Feno now by Tamrashi Chimpeha, Kumine Padia Chiga Ubrima, Ami Popia Kayare, Tadia Mio Gonson to Ule Chibare. Padia Chiga Uri Pinsin Piswa Chedijan. Tamrashi Chimpeha, Natal Nasana Kune, Dudia Tamara Tatan Gonsondari Dai. Anna Sabido Shini Ome Lala Rile, Tuniabari. Hong Kong Tio Tekato, Tio Nang and Lila Itanaga, Epa Moka, Willie Lam Garo. Community Party at Sun Piacheha, Tamrashi Jimpingo, Nasati Yazu Mosi don't pee on Lola Davelo Subare.
He will stay in power for much longer than the usual 10 years.
Shudoya Sunja Jaka Badavolesro. Tamrashi Nene Anao Pungman Senita Pubi Yanni Mes Red Bella. Shudo Twin Sunni Huria, Tamrashia, Naset the Jimmy Padin Lagan Jimba and Natang Nasakuna Kuniti, and I say you Tanhanga, Ramamo Sukjamaya Kunjumasri, Nasan Najanya Padin Lagan Jimba at Chainti, Tamrashia, and I say anime the Bola. Editions for Su Saka Kunsekunis in Valime.
လွန်ခဲ့တဲ့9နှစ်သမရရှိရဲ့ပထမသမရတက်တန်းအတွင်းအောင်မြင်မှုတွေအများပြားလုပ်နိုင်ခဲ့ပြီးတော့ကွန်မြူနတီပါတီအတွင်းကသူ့ရဲ့အုပ်စုကိုလည်းခိုင်မာထူထောင်နိုင်ခဲ့ပြီးအခုဆိုရင်ပါတီအတွင်းမှာသူ့ရဲ့အုပ်စုဟာအင်အားကြီးမားဆုံးဖြစ်နေပါပြီအဲ့ဒီအုပ်စုကပဲသမရရှိရဲ့အာဏာတက်တန်းရှိရေးကိုဝမ်းပြီးတော့ထောက်ခံကြမှာအသေးချပါပဲလို့လည်းပမ္မခဝီလီလမ်ကပြောပါတယ်သမရရှိချင်းပင်က
more resources and energy to boosting China's global position.
ကျွန်တော်ရှိဟာတရားစတဲ့နဲ့ဆိုင်းကိစ္စရေပုံမြင့်တင်ပြီးတရုတ်နိုင်ငံကိုကမ္ဘာအဆင့်မီနိုင်ငံဖြစ်လာအောင်အသုံးခွန်ဆိုင်လုပ်နေရပါတယ်။တရုတ်ကွန်မြူနတီပါတီရဲ့နိုင်ငံရေးအုပ်ဆောင်ဖွဲ့အမြဲတမ်းကော်မတီခုနှစ်ဦးကိုဒီကနေ့ရွေးချယ်ဖို့ရှိပါတယ်။အထူးသဖြင့်အမှုကဥဆောင်တဲ့အဲ့ဒီအုပ်ဆောင်ဖွဲ့ထဲမှာသမ္မတရှီရဲ့တက်ဆာကနေပဲပါဝင်မဲ့သဘောရှိတယ်လို ်
ာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြန်မာစံတော်ချိန်မနက်ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီးဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနက်7နာရီကနေ9နာရီအထိတစ်ချိန်၊နေ့လယ်12နာရီကနေနေခင်း1နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း6နာရီခွဲကနေ9နာရီအထိအစီအစဉ်ကိုလိုင်းဒို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း9နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို့24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာပါရှင်။မြန်မာစံတော်ချိန်မနက်6နာရီခွဲရှိပါပြီ။VOA မြန်မာပိုင်းရဲ့မနက်ဖက်အစီအစဉ်ကိုမြန်မာစံတော်ချိန်မနက်9နာရီထိလိုင်းဒိုမီတာ32 40 50တို့အပြင်လိုင်းလက်မီတာ190ကနေဖမ်းယူနားဆင်နိုင်ပါတယ်။အခုဒုတိယပိုင်းနိုင်ငံွက်မှာအင်္ဂါနေ့ညဓာတ်ရိုက်လေးလိုင်းအစီအစဉ်ကိုတင်ဆက်ပေးဖို့ရှိပါတယ်ရှင်။နောက်ပိုင်းမှာလည်းနနကင်းအင်္ဂလိပ်စာသင်ခန်းစာအစီအစဉ်ကိုကြားမှာပါ။အခုတော့ကမ္ဘာသတင်းမီဒီယာတွေမှာဖော်ပြနေတဲ့မြန်မာနိုင်ငံဆိုင်ရာစောင်းမားတချို့ကိုမူရင်းအာပေါ်မပြတ်ဥတော်စံတာကကောက်နှုတ်တင်ပြမှာပါရှင်
။မြန်မာနိုင်ငံအပေါ်အမေရိကန်ပေးမဲ့စီးရီးအထောက်ပံ့ကိုရိုဟင်ဂျာပြည်ထောင်စုကြောင့်နောက်ဆုတ်ရတဲ့ဆရက်ကောင်းစင်နဲ့ foreignpolicy.com မှာမာတင်ဒဘောမွန်ရေးသားထားတာကိုတွေ့ရပါတယ်။ရိုဟင်ဂျာမွတ်စလင်တွေကိုမောင်းထုတ်ရမှာပတ်သက်တဲ့မြန်မာစစ်တပ်ကိုအထောက်ပံ့ရဆိုင်ဖို့အမေရိကန်ကကြေညာလိုက်ပါတယ်။ပြည်နှစ်ကုန်မှုမှာပါဝင်တဲ့စစ်အရာရှိတွေကိုအမေရိကန်အထောက်ပံ့နဲ့လုပ်တဲ့အစီအစဉ်မှာပါဝင်ခွင့်ပိတ်ပင်မဲ့အပြင်ဒီလူတွေအပေါ်ပြစ်မှတ်ထားတန်ခတ်ရေးယူမယ်လို့လည်းဆိုပါတယ်မြန်မာပြည်မှာနိုင်ငံရေးပြုပြင်ပြောင်းလဲမှုတွေအကန့်အသတ်နဲ့စတင်လာတဲ့အတွက်မြန်မာအပေါ်မှာအရင်ထားရှိခဲ့တဲ့စီးပွားရေးတန်ခတ်ပိတ်ဆို့မှုတွေကို2016ခုနှစ်တုန်းကရုပ်သိမ်းခဲ့တာပါမြန်မာနိုင်ငံရဲ့ဒီမိုကရေစီအသွင်ကူးပြောင်းရေးကိုတော့ဆက်လက်ကူညီတော့မှာဖြစ်တယ်ဒါပေမဲ့ရိုဟင်ဂျာတွေအပေါ်နှိပ်စက်မှုနဲ့ပတ်သက်လို့ကတော့ဆက်လက်သိမခံနိုင်တော့ဘူးလို့နိုင်ငံရေးပြောခွင့်ရဟက်သာနယူးယောက်ကဆိုခဲ့ပါတယ်ဒါပေမဲ့အမေရိကန်စစ်တပ်အနေနဲ့စစ်ဘက်အကူအညီကိုရုပ်သိမ်းလိုက်ရင်အကျိုးမရှိတဲ့အပြင်အကျိုးရုပ်စေတယ်လို့သုံးသပ်သူတွေကထောက်ပြနေကြတာပါမြန်မာစစ်တပ်ဟာထိရောက်မှုမရှိတဲ့ပိတ်ဆို့ဒဏ်ခတ်မှုတွေကိုဆယ်စုနှစ်နဲ့ချီပြီးရင်ဆိုင်နေကြရတာဖြစ်ပါတယ်အမေရိကန်ကစီးရီးအဖြစ်မစုမပို့တာဆက်ဆံရေးဆက်လုပ်လာတာလည်းပဲသတိသဘောမျှတာဖြစ်ပါတယ်ဒီအချိန်မှာအဆက်အသွယ်ဖြတ်တောက်လိုက်မယ်ဆိုရင်အမေရိကန်ရဲ့ပြောနိုင်ဆိုနိုင်မှုကျဆင်းသွားရင်ငါလွယ်ပြီးအကျိုးမရှိနိုင်ဘူးလို့ပြောကြကြောင်းကြေညာထားပါတယ်ခင်ဗျာမြန်မာနိုင်ငံမှာ Facebook ကတစင်းအမုန်းတရားဖြန့်ချိနေခြင်းဆိုတဲ့ကောင်းစဉ်နဲ့ Colin Dalida ရေးသားထားတာကိုတော့ mashable.com မှာဖတ်ရပါတယ်။မြန်မာနိုင်ငံမှာအမုန်းတရားတွေအစီမြင့်လာပြီးရိုဟင်ဂျာမွတ်စလင်တွေကိုလူမျိုးစုရှင်းလင်းမှုလုပ်တယ်လို့ကုလသမဂ္ဂဖော်ပြလာတဲ့အထိဖြစ်ရတဲ့ကိစ္စမှာ Social Media ခေါ်လူမှုကွန်ရက်မီဒီယာတွေရဲ့သွေးထိုးလှုံ့ဆော်မှုနဲ့ပါဝင်ပတ်သက်နေပါတယ်။မြန်မာလူကြီး90ရာခိုင်နှုန်းကြီးကအသုံးပြုတဲ့လက်ကင်ဖုန်းကတစင်းသုံးနိုင်တဲ့ Facebook ဟာမြန်မာပြည်သူအများစုရဲ့နေ့စဉ်သတင်းရယူတဲ့တခုထီးသောနေရာဖြစ်တယ်လို့ The New York Times ကဆိုပါတယ်။ Facebook ဆိုတာသုံးတဲ့လူတွေသိကြတဲ့အတိုင်းပါပဲ။သတင်းကိုကိုလိုရာဆွဲပြီးထင်သလိုထားတာဖြစ်ပါတယ်။ဒီလူမှုကွန်ရက်ကကောလာဟလတွေဟာရိုဟင်ဂျာတွေရဲ့အတ္တိဒုက္ခကိုပေါက်ပြက်သွားအောင်လှုံ့ဆော်ပေးနေပါတယ်။မြန်မာနိုင်ငံမှာ Facebook ကအမုန်းစကားနဲ့အကာအကွယ်မဲ့လူအုပ်စုတွေကိုပြစ်မှတ်ထားရန်ဆွတ်ပေးနေတယ်လို့ Bloomberg ကရေးပါတယ်။အထင်ရှားဆုံးနမူနာကတော့ရိုဟင်ဂျာအကြမ်းဖက်စခန်းတစ်ခုမှာကုလသမဂ္ဂပြည်ထောင်စုနှိုင်းယိုက်ခါတွေတွေ့ရတယ်လို့ဒေါန်ဆန်းစုကြည်ရဲ့ပြောခွင့်ရသူက Facebook မှာတင်ခဲ့ပြီးမြန်မာစစ်တပ်ကိုတိုက်ခိုက်သူတွေကိုကုလသမဂ္ဂယိုက်ခါထောက်ပံ့နေတယ်လို့ရေးသားခဲ့ခြင်းပဲဖြစ်ပါတယ်။ကုလသမဂ္ဂကတော့ဒီလိုဖော်ပြတာဟာတာဝန်မဲ့လူရဖြစ်တယ်လို့ဆိုကြောင်းရေးသားထားပါတယ်ခင်ဗျာ။ခုနောက်ဆုံး The Central Asia Caucasus Analysis စာကောင်မှာကာဒီရော့ဖ်မော်စကိုနဲ့ရိုဟင်ဂျာဆိုတဲ့ခေါင်းစဉ်နဲ့ဆူလီမန်နော့ဖ်နဲ့အလီယက်တို့ရေးသားထားတာကိုအကျဉ်းတင်ပြလိုပါတယ်။အဂူလာနှောင်းပိုင်းနှုံးကချက်ချင်းရခေါင်းဆောင်ရမ်ဇန်ကာဒီရော့ဖ်ဟာဖိနိခန်မွတ်စလင်ရိုဟင်ဂျာတွေကိုထောက်ခံပြီးရုရှားအာဏာပိုင်တွေလည်းသူတို့ကိုကူစားပြုပြီးနိုင်ငံတကာမှယက်တီဖို့တိုက်တွန်းခဲ့ပါတယ်။အဲဒီနောက်ချက်ချင်းရမွတ်စလင်အများစုပါဝင်တဲ့လူတထောင်လောက်ကမော်စကိုမြန်မာသံဝန်ရှိမှသူတို့အခေါ်ရိုဟင်ဂျာတွေအပေါ်ဂျီနိုဆိုက်လူမျိုးရုံးစက်ဖြတ်နေတာဆန့်ကျင်ရင်းအလာဟူအကဘာလို့ကြွေးကြော်ခဲ့ရပါတယ်။ဒါပေမဲ့ဒီလိုခွင့်ပြုချက်မရဘဲပြုလုပ်တဲ့ဆန္ဒပြပွဲအပေါ်ရုရှားအနာပိုင်တွေအနေနဲ့တိုင်တွယ်မှုကတမူထူးခြားစွာပဲပျော်ပြောင်းညင်သာနေပါတယ်။တကယ်တော့ရုရှားအစိုးရဟာရိုဟင်ဂျာအရေးနဲ့ပတ်သက်ပြီးခက်မဆိတ်နေလာခဲ့တာပါ။ဒီလိုချက်ချင်းများခေါင်းဆောင်အပေါ်မှာပူတင်ရဲ့သဘောထားပျော်ပြောင်းရတာကလည်းမြန်မာနိုင်ငံအပေါ်ရုရှားမူဝါဒပြောင်းလဲလာမဲ့သဘောဖြစ်တယ်လို့နိုင်ငံရေးသုံးသပ်သူဆာဂျီရှာလင်းကဆိုပါတယ်။မြန်မာနိုင်ငံဟာရုရှားမူဝါဒရေးရအတွက်အရေးမပါသလိုရုရှားအဖို့ပထဝီဝင်နိုင်ငံရေးအရာလဲစိတ်ဝင်စားဖွယ်မဟုတ်ပါဘူး။တချိန်တည်းမှာပဲ ရုရှားရဲ့အီရန်တို့လိုမွတ်စလင်မဟာမိတ်နိုင်ငံတွေကိုဆန့်ကျင်သလိုမဖြစ်စေချင်တဲ့အတွက်လည်းပဲအခုလိုသဘောထားပျော်ပြောင်းလာတယ်လို့သုံးသပ်ပါတယ်။ဒါကြောင့်ပူတင်အနေနဲ့ဒီကိစ္စမှာကာဒီရော့ဖ်ကိုပြောဖို့မြှောက်ပေးခဲ့တာဒါမှမဟုတ်ရင်လည်းသူ့ရဲ့မူဝါဒနဲ့ကိုက်ညီနေတဲ့အတွက်ကြောင့်ညီငံနေခဲ့တာဖြစ်နိုင်ပါတယ်လို့လည်းသုံးသပ်ပါတယ်။လောလောဆယ်မှာရုရှားဟာဆီးရီးယားပြည်တွင်းစစ်ကြောင်းနဲ့ဆွန်နီမွတ်စလင်တွေနဲ့ဆက်ဆံရေးအခက်ကြုံရတာဖြစ်တယ်လို့ရေးသားထားပါတယ်ခင်ဗျာ။
ဥကျော်စံတာပါရှင်။အခုတော့ American 3 English စာသင်ခန်းစာအစီအစဉ်ကိုဒေါ်လာလတန်းကတင်ဆက်ပါပ
ါ။ဒီကိမ့်လေးတင်ပြမယ် idiom အသုံးကတော့
go up in smoke
ဖြစ်ပါလေ။စာလုံးပေါင်းက go go up up go up ကအပေါ်ကိုတက်သွားတာ။I N N S M O K E smoke ကဒီနေရာမှာမိဂိုအတွင်ဆိုတော့ guide ထုံရဲ့လုံကောက်ဒီပေကတော့မိဂိုအတွင်နဲ့အပေါ်ကိုတက်သွားတာပေါ့ပစ္စည်းတစ်ခုခုမိလောင်လို့မိဂိုအတွင်နဲ့အပေါ်ကိုတက်သွားတယ်ဆိုရင်အောက်မှာပြာပဲကျန်ရခဲ့မယ်သဘောဖြစ်ပါတယ်ဒါကြောင့်မလို့ idiom အဓိပ္ပာယ်ကတော့အချီနီအလဟဒကျန်ရတာမျိုးကိုဆိုတာဖြစ်ပါတယ်ဒီတုံးနဲ့ပတ်သက်လို့ George Scroopy ရဲ့ဥပမာကိုနားဆင်ကြည့်ကြရအောင်
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျွန်တော်တို့ရဲ့စစ်သည်ပန်သူတေသနာပြည့်စုံမှုကလမ်းွယ်မှာဒီမဲ့ဖျက်သိမ်းခံရတယ်လေ။ဒါကြောင့်ငါနှစ်ကြာအလုပ်ကျူးစားခဲ့တာအားလုံးလဟတာဖြစ်ခဲ့ရတယ်လို့တည်ပြရပါလေ။ဥမာကိုနောက်တစ်ခေါက်နားဆင်ကြည့်ရအောင်။
Our medical research project was canceled halfway. So 5 years of hard work went up in smoke.
ကျူးစားခဲ့တဲ့မြတ်စုဆောင်ခဲ့တဲ့မြတ်လဟတာဖြစ်ရတဲ့အလုံးဆုံးရှုံးသွားတယ်ဆိုရင် idiom အသုံးရဘယ်လိုပြောမလဲ?
Go up in smoke.
လို့ပြောလို့ရပါတယ်။အဲ့ဒါကတော့ဒီကိရိမနဲ့တင်ပြခဲ့တဲ့ idiom အသုံးနဲ့ဖြစ်ပါလေ
丹တင်ဆက်နေတဲ့ American 3 English စာသင်ခန်းစာအစီအစဉ်ကို VOA မြန်မာပိုင်းရုပ်သံရဲ့တနင်္လာနေ့ညနေခင်းအစီအစဉ်တိုင်းမှာလည်းအပတ်စဉ်ကြည့်ရှုအားပေးနိုင်ကြပါလိမ့်ရှင်။အခုတော့အင်္ဂါနေ့ညဓာတ်ရိုက်လေးလိုက်အစီအစဉ်ကိုတင်ဆက်မှာပါ။ကိုသားညူကအစီအစဉ်တင်ဆက်ပြီးတော့ထုတ်လုပ်သူကမတ်စုမွန်ဖြစ်ပါလိမ့်ရှင
်။မင်္ဂလာပါခင်ဗျာအင်္ဂါနေ့ညပိုင်းဒဲလီလိုက်စီစဉ်ကနေပြီးကျူးစုပါတယ်ကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီဘင်္ဂလားဒေ့ရှ်ကဒုက္ခသည်တွေပြန်လည်လက်ခံစီစစ်ခေါ်ယူမယ်ဆိုတဲ့ကိစ္စနဲ့ပတ်သက်လို့ပါရခိုင်မြောက်ပိုင်းပြည်ပခါကနေပြီးတော့ထွက်ပြေးကြတဲ့ဒီဒေသခံမွတ်စလင်တွေကိုပြန်လည်နေရာချထားရင်းနဲ့အထူးဖြစ်ဒီတစ်ဖက်နိုင်ငံကိုထွက်ပြေးသွားကြသူတွေကိုပြန်လည်စီစစ်လက်ခံမယ့်အစီအစဉ်အတွက်တပ်ဆိုင်ရာအာဏာပိုင်တွေကညှိနှိုင်းဆောင်နေကြပါတယ်ဘင်္ဂလားဒေ့ရှ်ဘက်ကရောက်သွားတဲ့ဒီမွတ်စလင်ဒုက္ခသည်တွေကိုစီစစ်လက်ခံရေးကိစ္စမှာဘယ်လိုမျိုးအကျပ်တဲတွေနောက်စိုးရိမ်ချက်တွေလူရှိလဲဆိုတာကိုကျွန်တော်ကဒီဆွေးနွေးပွဲမှာသုံးသပ်ဆွေးနွေးဖို့ဖြစ်ပါတယ်ခင်ဗျာအဓိကပါဝင်ဆွေးနွေးပေးဖို့ပုဂ္ဂိုလ်2ဦးဖိတ်ခေါ်ထားပါတယ်ပထမတူကတော့ရခိုင်မျိုးသားပါတီကပါလက်ရှိအဖြစ်တဲ့ဒီပြည်သူ့လွတ်တော်ကုစလေလည်းဖြစ်ပါတယ်ဦးဦးလှစောပါနောက်ဒုတိယတူကတော့ဒီသတင်းမီဒီယာသမားပါဦးစီသူအောင်မြင့်ဖြစ်ပါတယ်2ဦးစလုံးလေလိုင်းပုံကိုရောက်နေဖြစ်ပါတယ်ကျွန်တော်ရေစုံဦးဦးလှစောကိုဖိတ်ခေါ်ချင်ပါတယ်ခင်ဗျာဦးလှစောကြားပါလားခင်ဗျာ
ဟုတ်ကဲ့ပါ
ဟုတ်ကဲ့ဦးလာဆိုကျွန်တော်တို့ဒီသတင်းတွေနဲ့အတူပဲပြီးခဲ့တဲ့ဒီ2ရက်3ရက်ကပဲရခိုင်ပြည်နယ်မှာဒီဒုက္ခသည်တွေနဲ့ပတ်သက်လို့လက်ခံခေါ်ယူအစီအစဉ်ကိုကန့်ကွက်ဆန္ဒပြမှုတွေလည်းကျွန်တော်တို့တွေ့နေရပါတယ်ခင်ဗျာအဲ့တော့ကျွန်တော်တို့သိချင်တာကအရင်ဆုံးဦးလာဆိုကလည်းရခိုင်မျိုးသားပါတီကဆိုတော့ဒီအစီအစဉ်နဲ့ပတ်သက်လို့ဦးလာဆိုတို့အနေနဲ့ဘာတွေများစိုးရင်စိတ်တွေရှိပါလဲခင်ဗျာ
ဒီနေ့နေပြည်တော်မှာကျွန်တော်တို့နိုင်ငံရေးဝန်ကြီးဌာနတွေကဒီဒုက္ခသည်တွေလက်ခံရင်းနဲ့ပတ်သက်ပြီး MOU ထိုးတယ်လို့တော့ကျွန်တော်ကြားတယ်အသေးစိတ်ချက်လက်တော့မသိဘူးအဲ့တော့ကျွန်တော်တို့ရခိုင်နယ်ဘက်ကတော့စိုးရိမ်မှုရှိတယ်စိုးရိမ်မှုရှိတယ်ဆိုတာကပြွင့်ပွင့်လင်းပြောရင်ဘူးဒီရောက်မောင်းတော့နေမိဟာမိလောင်မြင်ဖြစ်သွားပြီနော်တကယ်မိလောင်မြင်ဖြစ်သွားပြီအဲ့တော့အဲ့ဒီနေရာမှာရခိုင်နယ်ဘလို့ဆက်လက်ရှင်းတမ်းမလဲဆိုတဲ့ကိစ္စနဲ့ပတ်သက်ပြီးတော့ကျွန်တော်စိုးရိမ်တယ်အဲ့ဒုက္ခတွေလေးမြင်ကြည့်တဲ့အခါကျတော့ဒုက္ခတွေဒီတဲ့ထက်မှတကယ် Islamophobia ဆိုတဲ့ပြဿနာကြီးရှိနေတယ်။တော့ကျွန်တော်မှန်တယ်ဆိုရင်ကြောက်လန့်ပွေကိစ္စတစ်ခုပေါ့လေရှိနေတယ်။အဲ့တော့ အစိုးရအနေနဲ့ဘာပေါ်စီတွေနဲ့ဘာတွေလုပ်နေသလဲဆိုတာကိုလည်းကျွန်တော်တို့ပြွင့်ပြွင့်လင်းလင်းမသိဘူးနောက်တစ်ချက်ကမကြာခင်လေးတွေမှာပဲကျွန်တော်တို့အမေရိကန်အထက်လွှတ်တော်ကနေပြီးတော့ဒီဘူးရအောင်မောင်တော့ဖြစ်တဲ့ကိစ္စနဲ့ပတ်သက်ပြီးတော့မြန်မာတက်မတော်အပေါ်မှာပဲဥတီပြီးတော့တိုက်ခိုက်မှုပေါ်ပြလေးကျွန်တော်စော်ကတိုက်ခိုက်မှုတွေကိုကျွန်တော်ကြားလိုက်ရတယ်အဲ့တော့ အမေရိကန်နဲ့နိုင်ငံကြီးအမေရိကန်ဘီအိုပေါ့ဗျာဘီအိုဆိုတော့အမေရိကန်ပဲအဲ့တော့အမေရိကန်နိုင်ငံကြီးရဲ့ပေါ်စီကအဲ့ဒီတက်မတော်ကိုတိုက်ခိုက်တယ်အဲ့တော့ဒီလောလောဆယ်ပေါ့ဗျာလူနိုင်ငံကြီးအာဏာရတယ်အန်အေဒီဆိုအပ်ဆိုတော့ဘာမှပြစ်မရှိတဲ့ပုံစံမျိုးလုပ်ပြီးတော့ဆွဲခွဲတဲ့ပုံစံမျိုးလုပ်နေတော့အန်အေဒီဆိုအပ်ကလည်းဒီဒုက္ခတွေလက်ခံတဲ့ဟာမှာလက်ခံတဲ့ကိစ္စမ jaro. Piora doro kebari, a chiniero, emanan suyare, chini, chile, surabe, geno, jojimare.
Hoga kina, geno, who are view yaro, the Dija Lula de agency, kuchabari, American suyare, abogu, de geno, kuzaro, mabuo, the kuwe, geno, the kuta mijanaga, a ku, don, sansujigaro, who the loa, jore kama, jane, lekame, sizema, kuzan de kuza, don, the votuni, jene, a chikam, you look at me, look at me, deep bombas, suyo, ulazor, bloom, malakra.
ကျွန်တော်တို့ဒီမြန်မာနိုင်ငံရဲ့ပြည်ညာရေးဝန်ကြီးဌာနကတော်၎င်းလူကဲပြန်ကတော်၎င်းဘယ်ဌာနကတော်၎င်းဒီကိုယ်စားတော်အမ်အိုယူနဲ့ပတ်သက်ပြီးရှင်းရှင်းလင်းလင်းပြပြသားသားလူတို့ကိုချက်ပြတာကျွန်တော်တို့ဘယ်နေရာမှမတည်ဘူးခင်ဗျာအဲ့တော့လူတို့ဟာဇဝဲဇဝါဖြစ်ပြီးတော့အဲ့တော့ very complex ပေါ့ဗျာ complex situation ဆိုရင်ဒီတော့ကြောက်စိတ်တော့ဝဲเนาะနိုင်ငံတကာဖိအားလည်းအမတန်ပြင်းထန်နေတဲ့
တို့ရခိုင်အမျိုးသားတွေရခိုင်ပါတီတွေဘက်မှာဒီချင်းနေနဲ့ပတ်သက်လို့စိုးရင်စိတ်တွေရှိနေတာလည်းကျွန်တော်သတိထားမိပါတယ်တွေ့မိပါတယ်ခင်ဗျာအဲ့တော့အခုလုပ်နေတဲ့အစိုးရအစီအစဉ်တွေဒုက္ခသည်တွေပြန်လည်နေရာချထားရေးနဲ့ရခိုင်ကြီးရဲ့စိုးရင်ချက်နဲ့ပတ်သက်လို့ဘယ်လောက်ထိသဟသာသာရှိအစိုးရကညှိနှိုင်းပေးနိုင်မယ့်အနေအထားရှိလဲခင်ဗျာ
အဲကျွန်တော်နားလည်တာသူကအစိုးရကသူတခုသူတူးတဲ့လုပ်နေတာတော့မဟုတ်ဘူးတစ်ဖက်ကတတ်မတော်ပါတော့ဥပမာဒီနေ့ဆိုရင်အဲစာချုပ်ချုပ်တဲ့ကိစ္စပေါ့စာချုပ်ချုပ်တဲ့ကိစ္စမှာဆိုရင်ပြည်ထောင်စုဝန်ကြီးဌာနနဲ့ဟိုတစ်ဖက်ကဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဌာနနဲ့စာချုပ်ချုပ်ကြတာပဲစာချုပ်ချုပ်ရတယ်ပဲဆိုတဲ့ခါကျတော့အဲဟုတ်ဟုတ်နိုင်ပါတယ်ဒါကျွန်တော်တို့ဒီရခိုင်တိုင်းသားတွေဘက်ကရခိုင်မျိုးသားပါတီဘက်ကအသေးသေးချက်လက်တွေမသိရဘူးဆိုတာလည်းဒါဟုတ်နိုင်ပါတယ်ဒါပေမဲ့အကြံပေးအားဖြင့်ဆိုရင်အဲ့ဒီ1993ခုနှစ်သဘောတူညီချက်ထဲမှာကျွန်တော်တို့နားလည်တော့ဆိုရင်ဒါကထုတ်ပြန်ထားတာလည်းရှိပါတယ်အကြံပေးအဲ့မှာပါလိပါလဲဆိုတော့ပြန်လာတဲ့လူထဲမှာအဲကျွန်တော်တို့မြန်မာနိုင်ငံထဲမှာနေထိုင်သွားဘူးကြောင့်ဒီအထောက်ထားပေါ့နော်အထောက်ထားဆိုတာကအမျိုးစုဖြစ်နေတာပေါ့အကြပါမယ်နောက်တစ်ခုကသူ့ရဲ့တကယ်စိတ်ခံကိုကပြန်လာခြင်းစိတ်ရှိတဲ့လူဖြစ်ရမယ်ပြီးတော့အကြံဖက်သမားတွေမြန်မာအစိုးရကဒါတော်လှန်တိုက်ခိုက်ပုံကန်တာဒါမျိုးပေါ့နော်ဒီလိုမျိုးဥစ္စာအကျံဖက်တဲ့လူတွေမဖြစ်စေရဘူးဆိုတဲ့ဥစ္စာပါပြီးသားပဲနောက်တစ်ချက်ကအခုပြန်လက်ခံမယ်ဆိုတဲ့ခါကျတော့လက်ရှိအဲ့ဒီဒေဘမှာဟိုတာဝန်ရှိတဲ့လူပေါ့နော်ဥမာမောင်နှောခေအုပ်ချုပ်ရေးမှူးလို့ပါလို့သူတို့တွေပြောတာတွေကိုလည်းကျွန်တော်ပြေချာနားထောင်ပါတယ်နားထောင်တဲ့ခါကျတော့သူတို့ပြောတာကဌာန၃ခုလောက်မှာကျွန်တော်တို့ဒီမြန်မာနိုင်ငံထဲမှာနေသွားဘူးတဲ့ခုနကဟိုဘင်္ဂလီတွေပေါ့နော်ဟိုဘက်ကိုထွက်ပြေးသွားတဲ့လူမွတ်စင်တွေရဲ့အဲဓာတ်ပုံနဲ့တကွအိမ်တော်သူသရေနေပါလေအကုန်လုံးရှိတယ်သုံးဌာနလောက်မှာအဲ့ဒီမူတွေရှိတယ်ရှိတဲ့ခါကျတော့ဒီမူတွေကိုအခြေခံပြီးတော့မှဟိုစနစ်တကျလက်ခံသွားမယ်လို့ပြောတဲ့ခါကျတော့အခုဖြစ်မဲ့ဆိုတဲ့ကိစ္စကဟိုအရင်ကချိထားပြီးသားလူတွေဒီ2016နောက်ပိုင်းမှာပြေးသွားတဲ့လူတွေဒါတွေကိုပဲအရင်လက်ခံမလို့ကျွန်တော်နားလေ
ဒီဒုက္ခတွေတွေပြန်ခေါ်ရေးစီစဉ်မော်အခုလက်ရှိမြန်မာဆွေရကတော့92 93အခြေခံပေါ်မှာမူတည်ပြန်ခေါ်မယ်ပြောတယ်ဒါပေမဲ့တစ်ဖက်မှာဒီဒုက္ခသည်တွေကခုနကဦးစားစောပြောသွားတဲ့အချင်းတွေပါလဲပါတယ်ချို့တစိမ့်တစ်ပိုင်းကဒီစိုးရင်ကြောက်လန့်ပြီးတော့ထွက်ပြေးသွားတဲ့လူလည်းပါတယ်အဲ့တော့သူတို့ရဲ့အနာဂတ်ကိုကြည့်မယ်ဆိုရင်နိုင်ငံသားဖြစ်ပိုင်ခွင့်နောက်တစ်ခုကစိုးရင်ကြောင်ရမှုမရှိဘဲနဲ့လုံခြုံလုံးနေနိုင်ခွင့်ဒီလိုအာမခံချက်တွေခိုင်မာမာမပေးနိုင်ဘဲနဲ့ပြန်လာနိုင်ပါမလားအချင်းတွေက
ဒီမှာမြန်မာအစိုးရနဲ့ဒီတပ်မတော်ဘက်ကပေါ့နော်အထူးသဖြင့်ဒါနှစ်ခုလုံးဆိုင်တယ်ဘာဖြစ်လို့လဲဆိုတော့ရခိုင်ပြည်နယ်မြောက်ပိုင်းမှာအစိုးရကဟိုကျွန်တော်တို့ဟိုသွားပြီးတော့လေ့လာပြီးတော့မှတွေ့တာတွေရောကိုစောက်ကြည့်ပြီးတော့လေ့လာတယ်အရရောအစိုးရကလုံလိုက်ခိုင်နိုင်တာအဲ့ဒါမှနေပါလေတကယ်တကယ်ကြတော့တတ်မတော်ကတတ်မတော်ဆိုတာလုံချိုရေးပိုင်းဆိုင်ရာနဲ့အုတ်ချိုရေးပိုင်းဆိုင်ရာမှာသူကလုံနေတဲ့ခါကျတော့အဲ့ဒီမှာအကောင့်တွေပေါ်တဲ့ပုံမှာမူတည်ပြီးတော့မှတစ်ခါကလူတွေပြန်လာမယ်မပြန်လာဘူးဆိုတာဒါတို့ဆုံးဖြတ်ပါလိမ့်မယ
်ခုနကပြောသွားတဲ့ဦးလာစောပြောသွားတဲ့အထက်မှာရခိုင်မျိုးသားပါတီဘက်ကပြောရမယ်ဆိုရှင်ဒီနေ့သူဒီစာချုပ်ချုပ်ခဲ့တဲ့ဆွေးနွေးပွဲကြောင်မသိဘူးဆိုတဲ့သဘောဖြစ်နေတာပေါ့နော်အစိုးရအနေနဲ့ကတော့ခုနဦးစီသူအောင်မြေပြောလို့တက်မလို့နဲ့ညှိရတခြားသက်ဆိုင်ရာဖွဲ့စည်းနဲ့ညှိရလို့ပြောပါတယ်ဒါပေမဲ့တကယ်တမ်း ဒီသာကံရခိုင်လူမျိုးတွေနောက်တစ်ခုကရခိုင်နိုင်ငံကြီးပါတီအဖွဲ့အစည်းတွေကိုတိုင်ပင်ညှိနှိုင်းမှုမရှိဘဲနဲ့ခုနပြောလို့
ဒီမြန်မာဆွေရကတော့ပြောနေပါတယ်ဒီပြဿနာကိုဆက်စတေနေဘယ်ဆိုလို့ရှိမှတော့ခိုင်ခိုင်မာဖြစ်တဲ့ဟိုရေရှည်ခံနိုင်တဲ့အဖြေထုတ်နိုင်ဖို့ကြိုးစားမယ်ဆိုတော့ပထမအဆင့်ကုန်တိုင်းကဒီရခိုင်မျိုးသားအဖွဲ့အစည်းတွေနဲ့မညှိနိုင်ဘဲနဲ့တကယ်တမ်းခိုင်မာတဲ့ကောင်းမွန်တဲ့အဖြေထုတ်နိုင်ပါမလားကျွန်တော်တူကြီးအမြင်ကတော့ဒီမှာလက်ရှိပေါ့နော်မြန်မြန်ဆန်ဆန်လုပ်ရမယ့်အလု ကျွန်တော်ကဘာလဲဆိုတော့ဟိုတို့လုံးလုံးလေးလက်ခံထားတာကဒါကကိုလိုနီစနစ်ဆိုးကြောက်ပေါ့နော်ဒါတွေကတိုင်းပြည်ကိုရောက်လာတာဒါတွေကိုလက်တင်ခံလို့မဖြစ်ဘူးဆိုတော့ဒါတွေကခိုးဝင်နေပဲအဲ့တော့ခိုးဝင်ဆိုရင်တော့ဒီတိုင်းပြည်မှာပြင်နေလို့မရဘူးလေဆိုတော့အဲ့ဒီသဘောထားရှိနေတဲ့အောက်မှာဒါကြီးကိုအရင်ဆွေးနွေးနေမယ်ဆိုရင်လက်တွေ့လုံးရကံရမဲ့ဒီလုံးလုံးပြီးဖြည့်ရှင်းရမယ်ပြ
ကျွန်တော်ဒီဆွေးနွေးတဲ့ဒေဝရီနဲ့စာချုပ်တွေပါလေးချုပ်ပေးပြီးသားကကျွန်တော်ထင်တယ်တိုင်းပြည်အတွင်းနေနေဒါပြောပြမှာပဲပြည်နယ်ဆွေးနွေးရဲ့ဦးလှဆော်ဦးစည်သူအောင်မြင့်ဒီတိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျာကျွန်တော်ရှင်နေလှည့်ပေးကြပါလေရင်းဆုံးကိုညင်းညောင်းအောင်ဖင်လန်နိုင်ငံကပါကိုညင်းညောင်းအောင်အခုခုနဒီဒုက္ခတွေပြန်လေနေရာချထားဖို့နေပတ်သက်လို့ကိုညင်းညောင်းအောင်အမြင်ပြောပ
ကျန်နေမှာပဲအကုန်လုံးလက်နာမည်ပြတ်နေပါပဲအရင်ဆုံးပြောချင်တာအစိုးရကဘာတွေလုပ်နေလဲဆိုတဲ့ဟာကိုလူတို့ကိုရှင်းရှင်းလင်းလင်းနဲ့ပြီးဟိုဒေသခံတွေကိုတည်တည်ချက်ပုံပုံလင်းလင်းပြောဖို့လိုတယ်ရခိုင်ခေါင်းဆောင်တွေကအမ်ပီပါတီကဦးလှော်ဆိုလဲရှိတယ်ဒေါက်တာအေးမောင်တို့နောက်အေးအယ်ပီပါတီကမတ်တူနော်တို့ကတည်တည်ချာချာပြောထားတယ်သူတို့ဘလို့မှဒီလိုညာတွေနဲ့မနေနိုင်ပါဘူးဆိုပြီးသူတို့ ဒီကနေ့ပြတ်လန့်နေပြီအခုဒီကနေ့ရှိမှရှိနေတဲ့ရိုဟင်ဂျာဒုက္ခတွေကချက်သိန်းလောက်ရှိတယ်အဲ့ဒီမှာအစိုးရနိုင်ငံတကာနဲ့ဘာမှပူးပေါင်းဆောင်ရွက်ခြင်းတွေမရှိဘဲနဲ့ဒီလူတွေကိုခေါ်လာပြီးတော့ဘယ်လိုထားမှာလဲဘာဖြစ်လို့အစိုးရကနောက်တစ်ချက်ကဒုက္ခတွေကြံလာပြီဆိုရင်ဟောစစ်တပ်ကဘာမှမကျူးလွန်တော့ပါဘူးအဲ့ဒါမျိုးအစိုးရကတိပေးနိုင်တာဒါမျိုးအားတွေအများကြီးရှိတယ်ဘာ
ဒီလိုမျိုးပုံစံမျိုးပေါ့နော်
အကုန်လုံးရှောက်လုပ်နေလဲဆိုတော့စဉ်းစားလို့မရဘူးခင်ဗျာကျေးဇူးပါပဲကျွန်တော်တို့လောက်ပဲပြောချင်ပါတယ်ဟုတ်ကဲ့ခင်ဗျာကုညီညာအောင်ကျေးဇူးပါကျွန်တော်နောက်တော့ရှင်သူဖိတ်ခေါ်ချင်ပါတယ်အညာမီအောင်ကြီးရဲ့အညာမီအောင်ကြီးတို့တို့စနေမြင်များလို့ရပါတယ်ခင်ဗျာဟုတ်ကဲ့ကျွန်တော်ဒီကုညီရခိုင်ကိစ္စပေါ့ခင်ဗျာရခိုင်ကိစ္စဆိုတာလည်းတရားမခေါ်လို့ဖြစ်ဘူးခင်ဗျာအဲ့ခေါ်တ
Okay, but you another Russian do let on the Satella Pijamara, good ten tea win, Sunimi Yawari.
Now,
ဒီလိုလိုပေါ်မှာတော့လုံးဝတိစ္ဆာပေါ့မှာမဟုတ်ဘူးဆိုတာယုံကြည်တာပါပင်နယ်စနစ်သူတွေပြန်ပြီးလှည့်ပေးကြပါလေဦးလာစောဦးလာစောခုနဆွေးသွားရဲကိုငင်းချန်းအောင်အညာမြေအောင်ကြီးကိုတင်သေးဝင်သူစနစ်သွားရဲပေါ်မှာဗာမြတ်တုံ့ပြန်စနစ်လိုပါလေခင်ဗျဒီကိစ္စကလေရခိုင်ရဲ့အတီးဆုံးမှာကျွန်တော်တို့တော်ထဲမှာအစုတုံးဦးတင်ခဲ့တယ်နော်အစုတုံးဦးတင်ခဲ့တဲ့ရှင်းဆုံးကအစုတင်းတစ်ခုတင် Now, Muda Nutoma, the Kutin and Nine, Suraga, the Sanga, Nakaima, a Yee, Dakan would have Chitakama Nine. The Kone joined all. General, you can't hear reality, the care you can't do with Tanzania, Lumu Siwa Jetana, any Bangli Jetanaribu. Let's see, and it is Suha. Must be Mukana, the Kone Vedave. Swine, Tiny Woods, Hanale, Machibu, Arajan, the Jetana, Pillar is red the vine. Naruga, Baluk Chimless red the vine. No, I don't know who are. ဒီလက်ခံတဲ့ကိစ္စကကျွန်တော်တို့ကအများအားကျွန်တော်တို့ဒီဘင်္ဂလီမွတ်စလင်တွေကိုကျွန်တော်လုခွင့်ရေးကိုကျွန်တော်ကန့်တတ်တာမဟုတ်ဘူးဒါပေမဲ့လုခွင့်ရေးကိုအလွဲဆုံးသောလုပ်ပြီးတော့တကယ်ဆိုပရီတီကိစ္စတွေမှာဝင်လုံးဝင်လုံးတာတဲ့ကိစ္စတွေအများကြီးရှိတယ်အဲ့ဒါတွေကိုအဲသွတ်တော်ထဲမှာ NLD
အဲ့ဒီကျွန်တော်တို့အမနာအငင်းပွားဝေရကိစ္စအဲ့ဒီဘင်္ဂလားဒေ့ရှ်ထုတ်ပေးတာလက်ခံတယ်မယ်ဟုတ်ပြီအဲ့ဒီကျွန်တော်တို့အမနာအငင်းပွားဝေရကိစ္စအဲ့ဒီဘင်္ဂလားဒေ့ရှ်ထုတ်ပေးတာလက်ခံတယ်မယ်လက်ခံမလားမလက်ခံဘူးလားဒါပဲဥလာဆိုမြင့်ချင်တာကသူတို့အရင်ဆုံးကဒီ
NVC ပေါ့နော်NVC ကတ်ထုတ်ပြီးကိစ္စမှာလေရိုဟင်ဂျာအတုံးတော့မတွန်းဘူးဆိုပြီးတော့လက်မခံမင်းနဲ့ဒီNVC ကတ်မှာလေသူတို့လာပြီးတော့မထုတ်တဲ့လူတွေလည်းအများကြီးဖြစ်တော့ဒီပြဿနာဖြစ်ရှိမှာတခြားAlternative Way တခြားနည်းလမ်းမျိုးမျိုးဥလာဆိုလို့စဉ်းစားမိပါလား
ကျွန်တော်ရခိုင်ရဲ့ဘာမှကန့်ကွက်စရာမရှိဘူးကုစီသူအောင်မြင်မိကြမှာလေခုနဥလာစောရဲ့အမြင်ကိုတော့တော်တော်လေးကျွန်တော်ရှင်းလင်းတွေ့ရပါတယ်ခင်ဗျာအဲ့တော့ခုနကကုစီသူပြောနေတဲ့ပထမအစ်စ်မှာနေဒီပြဿနာတွေမကြုံလာနိုင်ဘူးလားအစိုးရအနေနဲ့ဒါကိုဟန်ဒယ်လုပ်နိုင်ပါမလား
အဲ့ကျွန်တော်ထင်တယ်မကြုံနိုင်ပါဘူးအခုရှိထားတဲ့မူကဒီမှာနေသွားတယ်ဆိုတဲ့လူမှရင်ပြန်လက်ခံမှာပဲအ
Tablo, Daddy Madrin Yalu TV, Bagatu, Kama Javu. So yeah, Run Yalu, who are Pima TV to let Kama, General Javu. I know the Diosari, Johnny, Dahu, Devonau, Pishin, I want a Kamu, Pishin, and Mayo Vene, or Devonau, who we don't take care of, look at the border, but they are living. I know Yigiaga, Divan Nigaru, Mandala, no, I don't see any like Shivana.
အပြင်တော့ဓာတ်ပုံတွေလည်းရိုက်ထားတဲ့ဒေတာပဲရွာပဲပမာနေခဲ့တဲ့ဘာညာအဲဒါဆိုရင်ပြန်လက်ခံရမှာပဲလက်ခံပြီးတဲ့ခါကျတော့မှကျွန်တော်တို့ဘာပြောရခိစားလေးကိုကျွန်တော်တို့ဒီတိုင်းပြည်ထဲမှာရှင်းရမှာပေါ့ဒါကိုယ်တိုင်းပြည်မှာရှင်းရမယ့်ခိစားလေးဒီများပြင်လို့လည်းသွားရှင်းရမလို့ဒီများတွေလည်းပြီးဆိုင်ရမလို့ကိုယ်တိုင်းပြည်မှာကိုရှင်းရမယ့်ခိစားပါဟုတ်ကဲ့ခင်ဗျာကျွန်တော်တို့
inga ninya dai lai lai season ko pyan le thau lwin kae da ba shin
American Suya ye taboa a myin a bo ko tin pya ba raw mae khnya
American Di Rong su phwe si bon che kan upare pou ma tit ha နိုင်ငံရဲ့ဥပဒေပြုအဖွဲ့အစည်းဖြစ်တဲ့ Congress လွတ်တော်ကိုအနှင်းထားတဲ့အာဏာတွေအကြောင်းဖော်ပြထားပါတယ်။ House လို့ခေါ်တဲ့အောက်လွတ်တော်နဲ့ Senate လို့ခေါ်တဲ့အထက်လွတ်တော်ဆိုပြီးလွတ်တော်နှစ်ရပ်ရှိရာမှာအောက်လွတ်တော်ဟာအမေရိကန်ပြည်သူလူထုကိုကိုယ်စားပြုပြီးအထက်လွတ်တော်ကတော့ပြည်နယ်90ကိုကိုယ်စားပြုပါတယ်။ဖွဲ့စည်းပုံဥပဒေပုံမှန်တင်မှာလွတ်တော်တရားစီရဲ့အဖွဲ့ဝင်တွေကိုဘယ်လိုရွေးကောက်တင်မြှောက်ရမလဲ၊သူတို့မှာဘယ်လိုရည်ချင်းတွေရှိရမလဲဆိုတာကိုဖော်ပြထားပါတယ်။Congressman သို့မဟုတ် Congresswoman လို့ခေါ်တဲ့အောက်လွှတ်တော်ကိုယ်စားလှယ်တွေဟာအနည်းဆုံးအသက်25နှစ်ပြည့်ပြီးဖြစ်ရမယ်။အမေရိကန်နိုင်ငံသားဖြစ်တာအနည်းဆုံး9နှစ်ပြည့်မြောက်ပြီးဖြစ်ရမယ်။ပြီးတော့သူတို့ကိုယ်စားပြုတဲ့ပြည်နယ်တွေမှာနေထိုင်သူတွေလည်းဖြစ်ဖို့လိုအပ်ပါတယ်။
စနစ်တားလို့ခေါ်တဲ့အထက်လွှတ်တော်အမတ်တွေကတော့အနည်းဆုံးအသက်30ပြည့်ပြီးဖြစ်ရမယ်။အမေရိကန်နိုင်ငံသားသက်တမ်း6နှစ်ပြည့်ရမယ်။ပြီးတော့သူတို့နေထိုင်တဲ့ပြည်နယ်တွေမှာနေထိုင်သူတွေလည်းဖြစ်ဖို့လိုအပ်ပါတယ်။ပုံမှန်တရဲ့အခန်းရှင်မှာဥပဒေပြုအဖွဲ့အစည်းကိုအနှင်းထားတဲ့အာဏာရပ်များကိုဖော်ပြထားပါတယ်။ကွန်ဂရက်လွှတ်တော်ဟာအခွန်ကောက်ခံခြင်း၊ငွေချေငါခြင်း၊ကျွေးမြေပေးဆက်ခြင်းနဲ့အမေရိကန်ပြည်သူတို့ရဲ့စုပေါင်းလုံခြုံမှုနဲ့အထွေထွေလူမှုဖူလုံရေးဖန်တီးပေးရမှာဖြစ်ပါတယ်။ကုတန်ရောင်းဝယ်ရေး၊ဒေဝါလီခံတဲ့ကိစ္စတွေနဲ့ငွေဆက်ကူရိုက်နှက်ရေးတို့ကိုထိန်းချုပ်ဖို့လည်းအာဏာရှိပါတယ်။ကွန်ဂရက်လွှတ်တော်ဟာအမေရိကန်စစ်တပ်ဖွဲ့များနဲ့ပြည်နယ်တွေရဲ့လက်နက်ကင်တပ်ဖွဲ့တွေကိုလည်းထိန်းချုပ်နိုင်ပါတယ်။ဒါပြင်ပုံကန်ထကြွမှုကိုနှိမ်နှင်းခြင်း၊ကျူးကျော်မှုကိုတွန်းလှန်ခြင်းများလည်းပြုလုပ်နိုင်ပါတယ်။လူဝင်မှုကြီးကြပ်ရေးနိုင်ငံသားအဖြစ်တည်မှတ်ပြုရေးအလေးချိန်အတိုင်းအတာများစံသတ်မှတ်ရေးဆပ်ပိုးလုပ်ငန်းနဲ့လမ်းများပြီးတော့မူပိုင်ခွင့်စတာတွေကိုလည်းဆောင်ရွက်ရမှာဖြစ်ပါတယ်။နိုင်ငံတကာနဲ့ပတ်သက်လာရင်ကွန်ဂရက်လွှတ်တော်ဟာစစ်ကြေညာခြင်းနဲ့စစ်စည်းကမ်းသတ်မှတ်ခြင်းတို့ကိုပြုလုပ်နိုင်ပါတယ်။ပုံမှန်1အခန်း6မှာလွှတ်တော်ရဲ့အာဏာကိုအတိအကျကန့်သတ်ထားတဲ့အချက်6ချက်ဖော်ပြထားပါတယ်။Necessary and proper clause လိုအပ်ပြီးတင်မြှော်တဲ့စကားစုလို့ခေါ်တဲ့ပုံမှန်တရဲ့နောက်ဆုံးစကားစုက Congress လွှတ်တော်ကိုဖွဲ့စည်းပုံအခြေခံဥပဒေကအနှင်းထားသောတခြားအာဏာရပ်များကိုကျင့်သုံးဖို့အတွက်လိုအပ်တဲ့ဥပဒေများကိုပြဋ္ဌာန်းနိုင်တယ်လို့ဖော်ပြထားပါတယ်။ American ပြည်ထောင်စုဖွဲ့စည်းပုံအတည်ပြုရာမှာအရေးကြီးတဲ့အခန်းကဏ္ဍကပါဝင်ခဲ့သူ Alexander Hamilton ကအခုလိုရေးသားခဲ့ပါတယ်။တီယောက်ထမြက်တဲ့အစိုးရတရားလက်အောက်မှာဒီနိုင်ငံခိုင်ခိုင်မာမာစုစည်းညီညွတ်နေခြင်းဟာဥရောပနိုင်ငံတွေအများပြားသို့မဟုတ်ဥရောပနိုင်ငံတစ်ခုခုကမနာလိုဝင်တိုစရာဖြစ်ကောင်းဖြစ်လာလိမ့်မယ်ဆိုတဲ့အချက်ကိုဘယ်တော့မှမမေ့လျော့သင့်ပါဘူး။ဒါကြောင့်ပြင်ပအင်အားကြီးနိုင်ငံတွေကဒီနိုင်ငံကိုမကောင်းကြံစီမှုတွေရှိလာနိုင်တယ်။ဒါကြောင့်ဒီဖွဲ့စည်းပုံတည်ထောင်ခိုင်မြဲရေးအတွက်တစ္ဆာရှိပြီးစွမ်းရည်ထမြက်သူတွေစုပေါင်းကာကွယ်ရမှာဖြစ်ပါတယ်လို့ရေးသားခဲ့ပါတယ်ရှင
်။အမေရိကန်စိုးရိမ်သဘောထားအမြင်အာဝေါ်ကိုတင်ပြလုပ်ပြီးပါပြီ
။အခုနောက်ဆင်ခဲ့ရတာကတော့အမေရိကန်အစိုးရရဲ့သဘောထားမြင်တာဖြစ်ပြီး VOA ရဲ့အာပေါ်မဟုတ်ကြောင်းထပ်မံအသိပေးပြရစီရှင်။ဗုဒ္ဓဘုရားနေ့နဲ့ခင်းစီစဉ်အတွက်တင်းချင်းကျုပ်ကိုတင်ဆက်ဖို့ချိန်ရောက်ပါပြီ။ကိုဇော်ဝင်းလိုင်ကပြောပြမှာပ
ါ။တမတော်နဲ့ထွတ်မှာသူ့ရဲ့ corporation ကြီးတွေနဲ့အလဲအလှယ်လူတန်းစားတွေပေါ်အခွန်ကောက်ခံမှုရှော့ချမဲ့အစီအစဉ်အောင်မြင်နိုင်ရေးအတွက်ဒီဝေပီအင်္ဂါနေ့ကလူများစု Republican အထက်လွှတ်တော်အမတ်တွေနဲ့တွေ့ဆုံခဲ့ပါလေ။ရစ်ပါတဲ့အထက်လွှတ်တော်အမတ်တူဖြစ်တဲ့ Tennessee ပြည်နယ်ကအထက်လွှတ်တော်အမတ် Bob Corker နဲ့သမ္မတ Trump အကြားအပြန်အလှန်ဝေဖန်ပြောဆိုမှုတွေထွက်ပေါ်နေတဲ့အချိန်မှာပဲသမ္မတ Trump အခုလိုတွေ့ဆုံတာဖြစ်ပါလေ။ American နိုင်ငံရဲ့ဝန်ကြီး Rex Tillerson ဟာအရှေ့လယ်ပိုင်းဒေသနဲ့အရှေ့တောင်အာရှတွေကိုခီးထွက်နေတာပါ။ပါကစ္စတန်နိုင်ငံကိုဝန်ကြီး Tillerson ရောက်နေတော့မှစစ်သွေးကြွတွေကိုတံပြန်နေနည်းရေးနဲ့အကြမ်းဖက်မှုဝါဒတိုက်ဖျက်ရေးကိစ္စတွေကိုတိုးမြင့်လှုပ်ဆောင်ဖို့ပါကစ္စတန်ခေါင်းဆောင်တွေကိုတိုက်တွန်းပြောဆိုခဲ့ပါတယ်။ဘောရဘာသာအများစုနေထိုင်တဲ့မြန်မာနိုင်ငံမှာသူတို့ခေါ်ရင်းကြမွတ်စလင်တွေအပေါ် ethnic cleansing လူမျိုးရုံးတုတ်တက်မှုတွေဖြစ်ပေါ်နေတယ်လို့ကြေညာပေးဖို့ American လွတ်တော်အမတ်တွေကသမ္မတဒေါ်နယ်ထရန့်အစိုးရကိုတောင်းဆိုလိုက်ကြပါတယ်။မြန်မာနဲ့ American အစိုးရအကြားမကြတဲ့ခင်နေ့တည်းအတွင်းမှာပဲဆက်ဆံရေးတွေတိုးတက်ကောင်းမွန်လာခဲ့တာဖြစ်ပါတယ်။ဒီတော့တွင်ရိုဟင်ဂျာတွေပေါ်ကျွလွနေတဲ့ဆက်သွယ်မှုတွေနဲ့ဆက်နွယ်နေတဲ့လူပုဂ္ဂိုလ်အဖွဲ့အစည်းတွေပေါ်ပြမှတ်ထားအရေးယူနိုင်မဲ့နီလာပါဝင်စီးပွားရေးပိတ်ဆို့မှုတွေလှုပ်ဆောင်ဖို့အမေရိကန်နိုင်ငံသားရေးဝန်ကြီးဌာနကလည်းလေ့လာတုံ့တက်နေတယ်လို့ဆိုပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံမှာရောက်နေတဲ့သူတွေကိုအများဆုံးပြန်ခေါ်ဖို့နဲ့ရခိုင်ဒေသမှာသူတို့ကိုအများဆုံးပြန်လည်နေရာချထားဖို့အပါအဝင်အချက်ဆက်ချက်ကိုဘင်္ဂလားဒေ့ရှ်အစိုးရနဲ့မြန်မာအစိုးရကြားသဘောတူညီခဲ့ကြပါတယ်။မြန်မာနိုင်ငံမှာရောက်နေတဲ့ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးနဲ့မြန်မာပြည်ထောင်စုဝန်ကြီးတို့နိုင်ငံအကြံဉာဏ်ဒေသကိစ္စတွေကိုနေပြည်တော်မှာမနေ့ကတွေ့ဆုံဆွေးနွေးခဲ့ကြပြီးသဘောတူညီမှုရရှိခဲ့တာပါ
။ကျေးဇူးပါရှင်။ကိုစော်ဝင်းလိုင်ကသတင်းချင်းချုပ်ကိုပြောပြသွားတာပါ။ဒီကနေ့မနေ့အစီအစဉ်ထုတ်လွှင့်ရေးမှုကတော့ဒေါက်ခင်မျိုးသက်ဖြစ်ပါတယ်။အင်ဂျင်နီယာကတော့ဂျီမီကုတ်ပါရှင်။ဗုဒ္ဓဘုနေ့နေ့နဲ့ခင် VOA မြန်မာပိုင်းအစီအစဉ်ကိုနားဆင်ခဲ့ကြတဲ့ကဘာတလွားကတော့ရရှင်အားလုံးကိုကျေးဇူးအထူးတင်ပါတယ်ရှင်။ကျမတို့ညနေခင်းအစီအစဉ်ကိုတော့မြန်မာစံတော်ချိန်ညနေ6နာရီခွဲကနေ9နာရီမှာဆက်လက်ထုတ်လွှင့်မှာမို့စောင့်မျှော်နားဆင်ကြပါရှင်။ရှင်လန်းချမ်းမြေကြပါစေ။ကျမအင်ဂျင်နီယာပါ
This program has come to you from the Voice of America, Washington.